ဒီနေ့လေ့လာမှာကကဲတာကဗာစိတ်တွေတဲ့အာဟုသူစိတ်အဟိတ်12ပါအဟိစိတ်18ပါကာမဝဆသောပနစိတ်24ပါအဲ့ဒီအပေါင်းကိုကာမဝဆရစိတ်54ပါနော်အဲ့ဒီကာမဝဆစိတ်54ပါကလူအားလုံးနဲ့ဆိုင်တဲ့လူတမန်ဒီလည်းပဲရနိုင်တဲ့စိတ်မျိုးတွေနော်အခုဒီနေ့လေ့လာမယ့်စိတ်တွေကဒါလူတော်တွေအတွက်နော်ဇန်စိတ်တွေအခုဒီနိုင်ငံမှာ higher consciousness ဆိုပြီးတော့သူတို့တွေလှုပ်နေတယ်ဘာတွေလှုပ်ကြတယ်တော့မသိဘူးအဲ့ဒါဥစဉ်တို့ဗုဒ္ဓဘာသာအနေနဲ့ပြောရင် higher consciousness ဆိုတာဒီရူပဝဆရစိတ်ကစရမှာပါဠိတုတ်တန်ဒီမှာဥတ္တရိမနုဿဓမ္မဆိုတဲ့စကားလုံးလေးရှိတယ်။ဟိုဗမာလိုပြန်လာတော့လူတို့ဤကုသိုလ်ကာမပဋ္ဌတရား၁၀ပါးတဲ့လွန်မြတ်သောဇံမက်ဖို့တရားလို့အဲ့ဒီလိုပြန်တယ်။အဲ့တော့အထက်တန်းကြတဲ့တရားပေါ့လေ။တာမန်လူတွေရတာမျိုးမဟုတ်ဘဲနဲ့ထင်မြတ်တဲ့ပုဂ္ဂိုလ်တွေတော်တဲ့ပုဂ္ဂိုလ်တွေရတဲ့စိတ်မျိုးနော်ဒါရူပဝဆရစိတ်ကဆိုင်ပြီးတော့ဥတ္တိမနုဿဓမ္မလို့ခေါ်တယ်။ဒါကြောင့်မို့ higher consciousness ဆိုရင်ဗုဒ္ဓဘာသာအနေနဲ့အပိဓမ္မာအနေနဲ့ပြောရင်ဒီနေ့လေ့လာမယ့်စိတ်ကဆိုင်ပြီးတော့အထက်ပေါ့။ရူပဝဆရစိတ်။အဲဒီရူပဝဆရစိတ်ကြတော့ကိုဟိုကုသိုလ်ရိုးရိုးကုသိုလ်ပြုတာလို့ဟိုအလေးထားလို့ယုံဒီအလေးထားလို့ယုံဟုတ်လားဒါနပြုယုံနော်ဘုရားရှိခိုးယုံလူယုံတန်းယုံနဲ့မရဘူးဒီဟာကျတော့ဘာဖြစ်လာဆိုတော့ဘာဝနာပါလာပြီကမ္မထာကိုထိုင်မရတယ်ဒီဇန်စိတ်တွေဆိုတာကမ္မထာမထိုင်မင်းနဲ့ဒီဇန်စိတ်တွေမရနိုင်အဲ့ဒီတော့ကမ္မထာကဗုဒ္ဓဘာသာမှာနှစ်မျိုးရှိတယ်တမထကမ္မထာရယ်ဝိပဿနာကမ္မထာရယ်သမထကမ္မထာဆိုတာကသမာဓိဖြစ်အောင်လုပ်တဲ့ကမ္မထာသမာဓိကိုအားပေးတယ်အကျိုးကလည်းသမာဓိအကျိုးပဲရတယ်နော်ဝိပဿနာကမ္မထာဆိုတာကဒီတရားတွေရဲ့ယုံ nant တရားတွေသင်္ခါရတရားတွေရဲ့အနိစ္စဒုက္ခအနတ္တကိုမြင်အောင်ကြည့်ပြီးတော့နောက်ဆုံးနိဗ္ဗာန်ကိုမျက်မှောက်ပြုသည့်တိုင်အောင်သို့မဟုတ်မက်ဖို့ရသည့်တိုင်အောင်သွားတဲ့ကမ္မထာကဝိပဿနာကမ္မထာအဲ့တော့သမထကမ္မထာဆိုတာကတော့အဲ့ဒီလိုယုံ nant ရဲ့အဖြစ်အပျက်ကိုမြင်အောင်ရှုတာမဟုတ်ဘဲနဲ့စိတ်တည်ကြည်မှုသမာဓိအားကိုထူထောင်သွားပြီးတော့မှဒီသမာဓိအားနဲ့ဒီအခုလိုဇန်စိတ်တွေနော်ဇန်စိတ်တွေတဲ့အထက်တက်လိုက်ရင်အဘိညာဉ်ဆိုတဲ့စိတ်တွေအဲ့ဒီစိတ်တွေရအောင်အားထုတ်တာဒါသမထကမ္မထာလို့ခေါ်တယ်အဲ့ဒီသမထကမ္မထာကအမျိုးပေါင်း40တောင်ရှိတယ်ကြိုက်တာအားထုတ်လို့ရနော်ဒီသင်္ကလလိုပေးထားတဲ့ဆတ်ထားအဲ့ဒါကမ္မထမ်း40ပဲအဲ့ဒီကမ္မထမ်း40မှာဒါကတော့ကမ္မထမ်းမင်းကျမဒီဟာကိုအပြည့်စုံသုံးမယ်ဒီချတ်ကိုအခုဟာကတော့ခူဟူကိုပဲရည်ရွယ်ပြီးတော့လှုပ်ထားတယ်အဲ့တော့ပြောချင်တာကတော့ဗာလဲဆိုတော့ကိုအခုကမ္မထမ်းနဲ့40ဆိုပြီးအောက်တဲ့တဲ့ကဟာတွေကကမ္မထမ်း40နော်အပထမဘာလို့ကစိနာ10ကတိုင်း10ကတိုင်း10မျိုးနော်ပြတော့ကိုအသုဘ10ဒါကအသုဘကမ္မထံ10မျိုးပြတော့အနုစတိ10ဒါကအနုတတိကမ္မထံ10မျိုးပြတော့ကိုအပ္ပမညာ4ဒါကဗြဟ္မဝိဟာရလို့ခေါ်တဲ့မေတ္တာကရုဏာမုဒ္ဒရာဥပ္ပကပြတော့စัญญาဝါဆိုတာကတင်ညာတင်ညာဆိုတာကအစာမှာအစာအစာမှာဒီတွေ့တာမှုမရှိအောင်ဆင်ခြင်ပြီးတော့စားတဲ့အစာအတော့ရဲ့ယူစရာကောင်းပုံပေါ့လေဒါကိုဆင်ခြင်ပြီးတော့ဆင်ခြင်တဲ့အဲကမ္မထာနော်ဝါဝဋ္ဌာဏဆိုတာကခွဲကြတာဓာတ်လေးပါခွဲကြတာပထဝီအာပေါ်တေဇောဝါယောဆိုတဲ့ဓာတ်ကြီးလေးပါအစုဝေးမျှတာရှိတယ်ဒီဓာတ်ကြီးလေးပါအစုဝေးကိုရဲ့ဒီသဘောတဘာဝကိုမြင်အောင်ရှုတာနောက်ဆုံးတစ်ခုကတော့အာရုပဆိုတာတော့ဟိုအရူပဇံ၄မျိုးဆိုပြီးတော့အဲ့ဒီလိုကမ္မထာ40ရှိတယ်အဲ့ဒီကမ္မထမ်း40ကကမ္မထမ်းတိုင်းကမ္မထမ်းတိုင်းကဇံကိုရစေနိုင်တာမဟုတ်ဘူးတချို့ကမ္မထမ်းကရဇံကိုရစေနိုင်တယ်တချို့ကမ္မထမ်းကဇံကိုမရစေနိုင်ဘူးအဲ့ဒါကနောက်ဆုံး column မှာကြည့်လိုက်နော်ဂျာနာ5လို့တွေ့လိုက်ဟုတ်လား အဲ့တော့အဲ့ဒီအောက်တန်းဖတ်ကြည့်လိုက်ရင်ပထဝီကစိနာလေပထဝီကတန်းဆိုတော့မြေကြီးရှုတဲ့ကတန်းပထဝီကတန်းကိုအားထုတ်ရင် first to fifth ဈာနာနော်ဒါပထမဈာန်ဒုတိယဈာန်တတိယဈာန်သုတ္တဈာန်ပင်စမဈာန်ထိအောင်ရမယ်ထိုးလို့ပဲသွားအောက်အတူတူပဲအတုပ7ပါးကြတော့ကျင်ဘာဈာန်သာရနိုင်လဲပထမဈာန်မရနိုင်ဒုတိယတတိယမရနိုင်ဘူးလေအာယုံကျန်းလို့လူတွေကောင်ကြီးတွေကိုလူတွေကောင်ရှုရတာလားပုတ်ပွန်းတာလေးရှုရတာဆိုအာယုံကျန်းလို့ဝိတက်မပါလို့မရဘူးဝိတက်ဆိုတာတော့တော်တော်ကြာကြာသိလိမ့်မယ်နော်ဒါမှပထမဈာန်သာရနိုင်ဟောဗုဒ္ဓံနုတ္တိကြတော့ဈာန်ကိုလုံးဝမရအောင်နော်ဘုကိုပရိစိတ်တာလို့ပေါ့အရဟံတမသမုဒ္ဓလို့တာဟာဈာန်ကြည့်အောင်မပုတ်နိုင်ဘူးဈာန်မရအောင်နော်ဒါပေါင်းဆိုမြတ်စွာဘုရားရဲ့ဂုဏ်တော်တွေကိုအာယုံပြတာကဂုဏ်တော်တွေကနှစ်နေတယ်နှစ်နေတော့မထောက်မိနိုင်ဘူးမစုပ်ကန်နိုင်ဘူးဖြစ်တယ်အဲဒါကြောင့်မို့ဇန်တိအောင်တမာတိကမတက်နိုင်ဘူးဒါကြောင့်မို့ဗုဒ္ဓံနုတ္တိဇန်မရဘူးဓမ္မံနုတ္တိသံဃာနုတ္တိသီလံနုတ္တိစာဃာနုတ္တိဒေဝတာနုတ္တိဥပသမံနုတ္တိဥပသမံနုတ္တိဆိုတာကနိဗ္ဗာန်ကိုအဖန်ပါအောင်မိတာဒါကနိဗ္ဗာန်ဟိုတက်ရဲ့အာယံပြုတာမဟုတ်သေးဘူး။နိဗ္ဗာန်ကောင်းနေဆိုတော့နိဗ္ဗာန်ရဲ့အင်းငင်းချမ်းကိုအာယံပြုပြီးတော့နေတာမျိုး။နော်အဲ့ဒါလည်းဘယ်သူဆံမရနိုင်ဘူး။ပြီးတော့မရဏတတိလို့ခေါ်တယ်။တည်ခြင်းကိုနှလုံးသွင်းတာဒါလည်းဆံမရနိုင်ဘူး။ကာယကတာတတိဆိုတော့ကကေတာလုံးမှာပေါ့။နော်။ကေတာလုံးမှာနခရဏတဆောဆိုတာ။အဲ့ဒီကာယကတာတတိကိုအားထုတ်ရင်ဘာဆံရမလဲ။ပထမဆံရတယ်။ဟုတ်ပြီ။အာနာပါနာတတိဝင်သက်ထွက်သက်ဒါကြတော့ဆံအလုံးရတယ်ဆိုတော့နော်ပထမဆံဒုတိယဆံတတိယဆံသုတ္တဆံပင်စမဆံထိအောင်ရတယ်။နောက်အပ္ပမညာ၄ဘက်မှာကြည့်လိုက်မေတ္တာကိုအားထုတ်ရင်ဘယ်ဆံရမလဲ။စတုထဆံထိအောင်ရမယ်နော်။ကရုဏာမုဒိတာဒီတိုင်းပဲ။ဥပိ္ပခာကြတော့ဟောတခုတည်းပင်စမဆံတခုတည်းနော်။နောက်တစ်ခါအဲဒီ
မေတ္တာဟိုဘာ။ဟင
်။မေတ္တာပို့လား။တတ်တော်လေးချမ်းသာပါသေးလို့အဲ့လိုမေတ္တာပို့လာ
။ဒီမေတ္တာမှာဒေါသဆိုပြီ
း။အဲ့ဒါသာထောက်။နော်။အဲ့ဒါဇေယျိုက်နဲ့ပြောတာ။အဲ့ဒါဆိုကမ္မထမန်းရောက်သွားလိမ့်မယ်။ဒါဥပိ္ပခာကအဲပိစမဇံရတယ်နော်။ပြီးတော့ကိုနောက်တစ်ခုတင်ညာတိဆိုတာအာဟာရပတိကူလတင်ညာဆိုတာခုနအစားအသောက်မှာယွန်းရှာပွဲလို့မြင်အောင်ကြည့်တဲ့ကမ္မထမ်းကဇံမရနိုင်ဘူး။နော်။စတုဓာတုဝောထာနဓာတ်လေးပါးခွဲတာ။ဆံမရနိုင်ဘူးပြတော့ကိုအာရုပလေးပါတော့သူအလိုက်ပထမအာရုပဇံဒုတိယအာရုပဇံစသည်ရသွားတယ်နော်အဲဒီလိုဖြစ်တော့ကိုဇံရခြင်းပြီးဆိုပါတော့နော်ကိုကပထမဇံကနေပြီးတော့ပင်စမဇံထိအောင်အကုန်လုံးရခြင်းတဲ့လူတယောက်ဆိုရင်ဘယ်လိုကမ္မထမ်းမျိုးယူမလဲကတိုင်းဆယ်ဆယ်ပါးယူနိုင်တယ်ပြတော့အာနာပါနတတိယူနိုင်တယ်နော်ပြတော့ကိုဥပိ္ပခာဆိုတော့ဥပိ္ပခာကျတော့မေတ္တာကရုဏာမပါဘဲနဲ့ဥပိ္ပခာမရဘူး။မေတ္တာအခြေခံရမယ်။မေတ္တာနဲ့ပရမဇ္ဇံဒုတိယဇ္ဇံတတ္တဇ္ဇံစုစံဖြစ်ပြီးမှဥပိ္ပခာသွားရမယ်။အဲ့တော့ဒီ၄မျိုးလုံးလို့ပဲဆိုရင်လည်းရပါတယ်နော်။အေးကောင်းပြီ။အဲ့တော့ဆိုတော့ဒီဇံရခြင်းတဲ့ပုဂ္ဂိုလ်တစ်ယောက်ကပထဝီကတိုင်းအထုတ်တယ်ပဲပြောကြပါစို့နော်။ပထဝီကတိုင်းအထုတ်တယ်ဆိုတဲ့အခါကျတော့ကိုမြေကြီးဒီတိုင်းကြည့်ပြီးတော့အထုတ်လည်းရတယ်။သုံးဖို့ကတိုင်းဝန်းလေးလို့ရတယ်ပိတ်ကားလေးပုံမှာကျက်ပြီးတော့မြည်ညက်ပေါ့လေရှင့်ပေါ့ရှင့်ရလည်းပဲဟိုအယုံအာယုံအယောင်လို့ဆိုတယ်နီနီပေါ့လေအဲ့ဒီမြည်ကြီးတုတ်ဝိုင်းလေးတုတ်ပြီးတော့ကြာကြနေလားပို့တိုက်ပြီးတော့ချောင်းထားပြီးတော့ပေါ့အဲ့ဒါလေးကိုသူရှင်နှမ်းမှာထားပြီးတော့ဒါစိတ်ညင်မှာသွားမှာတော့ဒီစူးစူးညံနေတဲ့ဆိုမရဘူးအဲဒီအစီအစဉ်လေးလို့ဒါတော့အရှိကြီးရှိတယ်ဟူသူတို့ကမှာအဲ့ဒါလေးတော့ကိုမပြောနိုင်နော်အဲ့ဒီရှင့်မှာထားပြီးတော့ပထဝီအဲ့ဒါပဲအထက်ထက်စိတ်ဖြစ်ရွတ်နေရတာဒါကိုဒီကတိုင်းဝန်းကိုပဲကြည့်ရမယ်ကတိုင်းဝန်းနဲ့ပဲစိတ်ကထားရမယ်စိတ်အပြင်းမထွက်စေရအောင်အဲ့တိုင်ပဲပထဝီနဲ့ဒါအချိန်မောထောင်သုံးသိန်းတန်းလောက်ရတာပဲအဲ့ဒီလိုလှုပ်လိုက်လို့နောက်တစ်ချိန်ကျတော့တမတဖြည်းဖြည်းနဲ့စိတ်ကငြိမ်းလာစိတ်ကငြိမ်းလာအနောက်အကျူတွေပေါ့နော်စိတ်ထဲမှာရှိတဲ့အနောက်အကျူတွေငြိမ်းသွားတဲ့ခါကျတော့ဘာဖြစ်လဲမျက်လုံးမှိတ်လိုက်ပြီမှလို့သူကမြင်နေတော့အဲ့ဒီလိုမျက်လုံးမှိတ်လိုက်ပြီမှလို့မြင်နေတဲ့အာယုံကိုပฏิဘာကဥက္ကဟနမိတ်လို့ခေါ်တယ်နော်ဥက္ကဟနမိတ်အဲ့ဒီလိုမြင်တဲ့အခါကျရင်ခုနကတိုင်းဝန်းကိုမသုံးတော့ဘူးသူက တခြားနေရာသွားထိုင်ပြီးတော့လည်းရပဲအဲဒီကျတော့ तू သွားခြင်းနေရာသွားတော့အဲထိုင်ပြီးတော့မျိုးလုံးမိတ်ပြီးတော့ညောင်ကြည့်ပြီးတော့ထပ်ပြီးတိုင်းမဲပထူဝီနဲ့ပဲပွားမြတယ်အဲဒါအခမ်းမတင်လည်းပဲကြောက်သွားတာအဲပျောက်သွားရင်လည်းပြန်သွားဖို့နေရာလေးပြန်သွားကတန်းဝန်ပြန်ကြည့်လို့ပေါ့လေအဲ့လိုနဲ့တော်တော်လေးနိုင်လာပြီဆိုတော့ကိုနောက်နမိတ်တစ်ခုဒီနမိတ်ကတိုးတက်သွားတာနောက်နမိတ်ဆိုအတက်တော့မဟုတ်ဘယ်လိုလဲဆိုတော့ကိုပထမဥက္ကဟနမိတ်ခိုက်တန်တုန်းကပထဝီကတန်းကိုကြည့်တဲ့အခါအဲ့ဒီကတန်းအရှိတန်းမြင်တာကတန်းအရှိတန်းဆိုတာလက်နဲ့လှုပ်ရတာဆိုတော့လက်ရာလေးတွေပါလေးတွေထင်းနေရဲ့ကတန်းအပြစ်လို့ခေါ်တယ်ချွေရင်းကျက်ကလေးတွေဒါလေးတွေပါမြင်နေတယ်အဲ့ဒီနောက်တစ်ဆင့်ရောက်တဲ့ခါကျတော့ပฏิဘာကနမိတ်လို့ခေါ်တယ်အဲ့ဒီပฏิဘာကနမိတ်အဖြစ်ထင်းလာတဲ့ခါကျတော့ဒါတွေအကုန်လုံးပျောက်သွားတယ်အဲ့ဒီခုနဟိုကတန်းအပြစ်ဒေါသတွေအကုန်လုံးပျောက်သွားတော့ကတန်းမှာတကယ့်ကိုချောမွေ့တန်ရှင်းပြီးတော့ဟိုအချိန်ချင်းပို့ထားတဲ့ကျေးမုံလို့ပေါ့လေတုံးမဟုတ်ဟိုလာပြင်းနေညတိန်နေရထွက်လာတာလလို့ပေါ့လေအဲ့ဒီလိုတကယ့်ကိုတန်းတန်းရှင်းရှင်းနဲ့မြင်လာတယ်အဲ့ဒီအချိန်ခါမှာဒါပฏิဘာကနမိတ်ရတယ်လို့ခေါ်တယ်အဲဆက်ပြီးတော့တစ်ခါထပြီးတော့ဒါပဲကြည့်ပြီးတော့အထုပ်ဆိုတော့အဲ့ဒီခါကျတော့မှဇန်ဆိုတာရောက်တာစိတ်တွေတကယ်ငြိမ်သွားပြီးတော့ခုနဒီအနောက်အကျူဖြစ်တဲ့ကာမိစန္ဒတို့နိဗ္ဗာန်လို့ခေါ်တဲ့ကာမိစန္ဒတို့ပြပါတာတို့ဘာလို့လဲငြိမ်သွားပြီးတော့အဲ့ဒီမှာဇန်စိတ်ပေါ်လာတယ်အဲဒီနေ့လေ့လာမှာအဲ့ဒီဇန်စိတ်အဲ့ဒါနောက်တစ်ခါဆက်လေ့လာတော့ဒုတိယဇန်စိတ်ရပြန်ရောပေါ့လေဟုတ်လားနောက်တစ်ခါဆက်လေ့လာတတိယအဲ့လိုအနေနဲ့တော့ပင်စမဇန်တိအောင်သွားမှာအဲ့တော့အခုဇန်စိတ်ရူပါစရစိတ်နော်သူမို့ရူပါစဇန်စိတ်ဆိုတော့15ပါးရှိအဲ့ဒီမှာကုသိုလ်ကဘယ်လောက်တော့5ပါးဝိဘက်က5ပါးကရိယာက5ပါးနော်ကုသိုလ်ဆိုတာပါတော့အပြည့်မရှိခြင်းကောင်းသောအကျိုးကိုပေးခြင်းလက္ခဏာရှိတဲ့တရားပေါ့နော်ဝိဘက်ဆိုတာကပါတော့အကျိုးကရိယာဆိုတာကပြုကမ္မတာဖြစ်တဲ့တရားကောင်းပြီအဲ့ဒီပထမဇန်စိတ်ဖြစ်တော့အဲ့ဒီပထမဇန်စိတ်ကဘယ်လိုသဘောရှိတယ်လဲတဲ့။ကဲဖတ်လိုက်စမ်းနံပါတ်1ကပါတယ်လို့ဝိတက်ဝိသာရပီတိဒုက္ခဧကကတာနဲ့တကွာဖြစ်တော့နော်ပထမဇန်စိတ်ပထမဆုံးရတဲ့စိတ်မလို့ပထမလို့ခေါ်တာပေါ့။သူကျင့်စဉ်နဲ့ကျင့်သွားရင်စဆာကြီးဒုတိယဇန်ကမရဘူးတတိယဇန်ကမရဘူးဒါတော့ဘာတဲ့ပေါ့ကြောက်တက်တယ်လို့မဟုတ်လားပထမကစတဲ့တောင်သူပထမရတာမလို့ပထမဇန်စိတ်ဒုတိယရတာဒုတိယဇန်စိတ်ပါပေါ့လေအဲမြတ်စွာဘုရားဟောတဲ့အစဉ်ဆိုရင်လည်းပဲဒီလိုပဲဟောတာများတော့ဘုရားအစဉ်ဟောတဲ့အစဉ်ဆိုရင်လည်းဟုတ်ပါတယ်နော်ကောင်းပြီအဲ့ဒီပထမဇန်စိတ်မှာတဲ့ဝိတက်ဝိစာရပီတိဒုက္ခဧကကတာဆိုတဲ့ဒီတရားတွေနဲ့တကွဖြစ်တယ်တဲ့အဲ့ဒီဇန်စိတ်ဆိုတော့အဲ့ဒီဇန်စိတ်ကဒီတရားတွေနဲ့ရှင်တယ်လို့ဆိုတာနဲ့အတူတူပဲနော်တကွဖြစ်တယ်ရှင်တယ်အဲ့အတူတူပဲရှင်တယ်ဆိုတာသိလားတပြိုင်နဲ့ဖြစ်တာကိုဆိုလို့တပြိုင်နဲ့အတူတူဖြစ်တာကိုဆိုလို့နော်အဲ့ဒီဝိတက်ဝိစရပိတိဒုက္ခဧကကတာမှာဒုက္ခကဒုက္ခဆိုတော့ဘာလဲချမ်းသာအမှန်ကဒုက္ခကဝေဒနာချမ်းသာခံစားမှုဟိုတခါတည်းကပြောခဲ့တယ်သောမနတဝေဒနာရှိတယ်မဟုတ်လားအဲအဲ့ဒါပဲနော်အဲ့ဒါကြောင့်မို့စေတသိက်အနေနဲ့ပြောမှဆိုရင်ဒီမှာရှိတဲ့ဒုက္ခဟာဘာလဲဝေဒနာစေတသိက်နော်စေတသိက်ကဒုတိယပိုင်းကျတော့တွေ့တယ်အဲ့ဒီပထမဇန်စိတ်ဟာတဲ့ဒီ၅မျိုးနဲ့တကွာပြတဲ့ကြဒီ၅မျိုးနဲ့တင်တော့မကဘူးနော်ပထမဇန်စိတ်ကစေတသိက်တွေအများကြီးနဲ့ဖြစ်တယ်သို့တော့ဒီ၅မျိုးကိုပဲဇန်အင်္ဂါလို့ခေါ်ရနော်အဲ့တော့ပထမဝဟရနားလည်ဖို့ကဇန်အင်္ဂါဇန်စိတ်ဟုတ်ပြီလားဟောအောက်မှာရှိတယ်အဆုံးမှာဖိုက်ဆမ်းမှာဝိတေဝိစာရာပီတိဒုက္ခဝေဒနာဧကကတာဥပိ္ပခာလဝေဒနာနော်ဒုက္ခတဲ့အတိဇံအင်္ဂါဇံဤအစိတ်အပိုင်းကိုခေါ်သည်ဝိတက်ကိုဇံအင်္ဂါလို့ခေါ်တယ်အင်္ဂါဆိုတော့ part constituent part နော်ဝိဇာရဟာဇံအင်္ဂါပီတိဒုက္ခဧကကတာဥပိ္ပခာတခုတခုစီကိုဇံအင်္ဂါအဲ့ဒီ၅ပါးအပေါင်းကိုဇံလို့ခေါ်တာဒါပထမဇံအလို့ဆိုတာပေါ့ဒုတိယဇန်ဆိုရင်4ပါးဖြစ်မယ်တတိယဇန်ဆိုရင်3ပါးဖြစ်မယ်သုတ္တဇန်2ပါးဖြစ်မယ်ပစ္စမဇန်2ပါးဖြစ်မယ်နော်အဲ့ဒီအင်္ဂါပေါင်းလိုက်တာကိုဘာလို့ခေါ်လဲဆိုဇန်လို့ခေါ်တယ်နော်ဟိုဥစဉ်ပြောနေကြမော်တော်ကားလိုပဲဟုတ်လားတခုတခုကျတော့အစိတ်ပိုင်းလေးတွေမဟုတ်လားအဲ့ဒီကနေပေါင်းလိုက်တဲ့ခါကျတော့ကားလိုဖြစ်လာအဲကားဟာဇန်ပဲနော်ဝိတက်ဟာ ဖူးလို့စတီယာရင်တို့ဘာလို့ပေါ့လေဝိတေဝိသရာအဲ့ဒါမျိုးတခါအဲ့ဒီဇန်လို့ခေါ်တဲ့ဒီ၅ပါးအပေါင်းနဲ့အတူတကွဖြစ်တဲ့ရှင်တဲ့စိတ်ကိုမှဇန်စိတ်အဲ့ဒီလိုအဲ့တော့ဇန်ဇန်အင်္ဂါဇန်စိတ်ဒီသုံးမျိုးကွဲထားရနော်ဇန်ဆိုတာဘာလဲပထမဇန်အင်္ဂါစပြီးဇန်အင်္ဂါဆိုတာဘာလဲဝိတေဝိသရာပီတိဒုက္ခဧကကတာရဲ့ဥပိ္ခာရဲ့နော်ဒီဟာတစ်ခုတစ်ခုစီကိုဇန်လို့ခေါ်တယ်အဲဇန်အင်္ဂါလို့ခေါ်တယ်သူတို့အပေါင်း၅ပါးအပေါင်း၄ပါးအပေါင်း၃ပါးအပေါင်း၂ပါးအပေါင်း၂ပါးအပေါင်းကိုဇန်လို့ခေါ်တယ်အဲ့ဒီ၅ပါးအပေါင်းစသည်နှင့်အတူတကွဖြစ်တဲ့စိတ်ကိုဇန်စိတ်လို့ခေါ်တယ်အခုဒီစိတ်ကအဲ့ဒီပထမဇန်စိတ်ကအဲ့၅ပါးနဲ့အတူတကွဖြစ်တဲ့အတွက်ကြောင့်မို့သူ့ကိုပထမဇန်စိတ်နော်ကောင်းပြီဇန်ဆိုတာပါလေတဲ့ဇန်ဆိုတော့အာယုံကစူးစူးဆိုက်ဆိုက်ရှုတာဇန်လို့ခေါ်တယ်နော်သူ့ရဲ့ဟိုဟိုအတိတ်ပဲကအာယုံကစူးစူးဆိုက်ဆိုက်ရှုတာပြီးတော့ဒီနိဗ္ဗာန်လို့ခေါ်တဲ့အနှောက်အယှက်တရားတွေကိုလောင်ကျွမ်းစေလောင်ကျွမ်းပစ်နေတဲ့သဘောတရားမျိုးကိုလည်းဇန်လို့ခေါ်တယ်အတိတ်ပဲနှစ်မျိုးရှိတယ်ဇန်ဆိုလို့ပုံမှာရှုတယ်ဆိုတဲ့အတိတ်ပဲရှိတယ်လောင်နေဆိုတဲ့အဓိပ္ပာယ်ရှိရှုတယ်ဆိုတဲ့အဓိပ္ပာယ်နဲ့ယူတဲ့အခါကျတော့ဒီအာယုံကိုစူးစူးဆိုက်ဆိုက်ရှုတာဒီအာယုံပေါ်မှာပဲစိတ်ထားတယ်ခုနကပထဝီကတိုင်းပေါ်မှာပဲစိတ်ထားတယ်လို့ပေါ့ငြိမ့်နေအောင်ထားတာရှုပြစ်တယ်လောင်ပြစ်တယ်ဆိုတဲ့အဓိပ္ပာယ်နဲ့ကျတော့ဟိုကာမစ္ဆန္ဒတို့ပြဘာဒတို့ဆိုတဲ့အနှောက်အယှက်တရားလေးတွေရှိတယ်အဲ့ဒီအနှောက်အယှက်တရားတွေကိုပယ်ပြစ်တာသူကအဲ့တော့ဇန်စိတ်ဖြစ်နေတဲ့အချိန်ခါမှာအဲ့ဒီအနှောက်အယှက်တရားတွေမရှိဘူးအင်းနှစ်ပြစ်တဲ့ဖြစ်နေအဲ့ဒါဟာကူပဲရှုပ်ပြစ်တယ်လောင်ပြစ်တယ်လို့တော့ဒါကြောင့်မို့ဇန်ဆိုတဲ့ဒီစကလုံးမှာရှုပ်တယ်ဆိုတဲ့အဓိပ္ပာယ်ရှိတယ်ရှုပ်တယ်လောင်တယ်ဆိုတဲ့အဓိပ္ပာယ်ရှိနားလိုက်နော်ရှုပ်တယ်ဆိုရင်ဗာလဲအာယုံကိုမြင်းမြင်းမြန်မြန်ကြီးရှုပ်တာလောင်တယ်ဆိုတော့ကိုစမ်းကျင်မဲ့တရားတွေကိုလောင်ကျွမ်းပြစ်လိုက်တာအဲအဲ့ဒီတော့အဲ့တော့ခုနပထဝီကတိုင်းအာယုံကိုတခါတည်းသူကရှုပ်လို့စူးစူးဆိုက်ဆိုက်ကိုရှုပ်တယ်စူးစိုက်ရှုပ်တော့တဖြည်းဖြည်းနဲ့စိတ်သွားတာလေဟိုရောက်ဒီရောက်ရောက်တယ်လေတဖြည်းဖြည်းငြိမ်သွားတာဒါပယ်သွားတာပေါ့လေခေါင်းကပြောတယ်ဟိုလောင်ပြစ်လိုက်တယ်နော်အဲ့တော့ဇန်စိတ်ဖြစ်တဲ့ခါကျတော့အဲ့ဇန်စိတ်မှာဒီ၅ပါးနဲ့တကွဖြစ်တယ်ဒီ၅ပါးကူသာဇန်အင်္ဂါလို့ခေါ်တယ်တခြားစိတ်တသိတ္တိလည်းရှိသေးတယ်အဲ့တခြားစိတ်တသိတ္တိကိုတော့ဇန်အင်္ဂါလို့မခေါ်ဘူးဘာကြောင့်လို့ဆိုတော့ဒီ၅ပါးမှသာတဲ့အဲ့ဒီလိုအာယုံကိုစူးစူးဆက်ဆက်ရှုတတ်တဲ့တတ္တိနိဝရဏတွေကိုလောင်ကျွမ်းတတ်တဲ့တတ္တိရှိတယ်ဒါကြောင့်မို့ဒီ၅ပါးကိုသာဇန်အင်္ဂါလို့ခေါ်ရတယ်။တခြားစိတ်တိတ်တွေကိုဇန်အင်္ဂါလို့မခေါ်ဘူး။နော်။ကောင်းပြီဝိတက်ဆိုတာပါလေတဲ့ပထမ။တကွဖြစ်ဖက်တရားတို့ကိုအာယုံတို့တင်ပေးခြင်းသဘောတဲ့။နော်။ဝိတက်ကဟိုရိုးရိုးတော့ကြံတယ်ဆိုတဲ့အဓိပ္ပာယ်ရှိတယ်။ဝိတက်ဆိုရင်ကြံစီခြင်းနော်။ကြံခြင်းကျန်တဲ့ဆိုဒီနေရာမှာဘာလဲဆိုရင်ဒီစိတ်ကိုအာယုံစီတို့ခေါ်သွားတတ်တယ်ရောက်အောင်ပို့ပေးတတ်တဲ့သဘောတရားကိုဆိုလိုတယ်ဒီလိုတစ်ခုကျန်နေရင်စိတ်ကဟိုအာယုံတစ်ခုကနေအာယုံတစ်ခုအာယုံတစ်ခုကနေအာယုံတစ်ခုရောက်နေအဲ့ဒါကျန်နေခေါ်တာဘူးနော်အဲ့တော့အဲ့ဒီခါမှာဝိတက်ဆိုတဲ့စိတ်တိတ်သဘောတရားလေးကအဲ့ဒီစိတ်ကိုအာယုံစီကိုပို့ပေးတာအဲ့ဒီသဘောတရားဝိတက်ကိုဘာနဲ့နှိုင်းတယ်လဲဆိုတော့တော်ကမြို့တော်မရောက်ဘူးတဲ့လူမြို့တော်ရောက်လာတဲ့အခါကျတော့မြို့မှာရှိတဲ့လူကခေါ်ဘရင်စီကိုခေါ်သွားတဲ့ဥပမာပေးတယ်အဲ့ဒီခေါ်သွားတဲ့လူကဝိတက်ပေါ့အခေါ်ခံရတဲ့တောသားကစိတ်ပေါ့အဲစိတ်ကိုအာယုံရှိသူဒီဝိတက်ကပို့ပေးတယ်ဒါမို့သူ့ကိုဝိတက်နော်အဲသူအတိပြေကတော့ဗာလဲအာယုံဒီဖြစ်ဖက်တရားတို့ကိုအာယုံတို့တင်ပေးခြင်းသဘောတရားရိုးရိုးလေးဆိုရင်တော့ဗာလဲကြံချင်းလိုပဲမှတ်ထားရအောင်အဲ့တော့တချို့စိတ်တွေမှာဝိတက်မပါဘူးဝိတက်မပါဘဲနဲ့အာယုံတက်နိုင်တဲ့စိတ်တွေလေးရှိသေးတယ်နော်မြင်တဲ့စိတ်ကြားတဲ့စိတ်ဝိတက်မလိုဘူးလေဘာလို့ဆိုအာယုံနဲ့ထိခိုက်မှုက impact ကပြင်းထန်လို့အာကြည့်လို့သူကြတော့ဝိတက်ကတင်ပေးဖို့မလိုလို့ဝိတက်မရှင်ဘူးလေဒုတိယဇန်သတိလဲဝိတက်မရှင်ဘူးဒါကတော့ဘာဝနာရဲ့အစွမ်းကြောင့်သူ့မရောက်ခင်ကတခါလဲဝိတက်ကဒီမှာတိတ်ကြတော့အာယုံနဲ့စိတ်ကို တင်ပေးထားပြီးသားဖြစ်တော့ဇာစိတ်ဖြစ်တဲ့ခါကျတော့ဝိတက်မပါဘူးလို့အရှင်ရသွားတော့အာယုန်နဲ့စိတ်တွေကတွဲသွားတော့နော်ဒါကြောင့်ဝိတက်မပါဘူးမယ်လို့လည်းသူတို့ကြတော့အာယုန်ကိုတက်သွားလို့ရတယ်ကောင်းပြီအဲ့ဒါကဝိတက်တဲ့ဝိစာရဆိုတာကဘာလဲတော့အာယုန်ကိုသုံးတက်ခြင်းထက်၍ထက်၍ယူခြင်းတဘောအဲ့ဒီအာယုန်မှာထပ်ပြီးတည်ရဝဲဝဲလှုပ်နေတာမျိုးလေးကိုဝိစာရလို့ခေါ်တယ်ကျန်ကန်သုံးတော့သုံးတတ်တယ်လို့သုံးတယ်နော်အာယုံကိုသုံးတတ်တယ်လို့ဒီလိုသုံးတယ်သုံးတတ်တယ်ဆိုတာဝိတက်ကတင်ပေးပြီးလာတော့ဝိစာကအဲ့ဒီပေါ်နေပြီးတော့ကြံတာအဲ့ဒါကိုဝိစာရလို့သုံးတယ်အခုလူတွေပြောလို့ရှိတယ်အိတ်မပြောတဲ့ခါဘာညာဝိတက်ဝိစာရများတာဟုတ်လားသူအကြံများတဲ့ကောင်ဆိုမင်းဝိတက်ဝိစာရတယ်များတဲ့ကောင်မှဒီလိုပြောလို့ရှိတယ်နော်ဝိတက်ကအာယုံပေါ်ပို့ပေးလိုက်တယ်ဝိစာရကအဲ့ဒီအာယုံပေါ်မှာနေပြီးတော့ကြံတယ်အဲ့ဒီလိုတို့နှစ်ခုကသို့သောတပြန်နေတော့ခဏမှတော့တို့ကဖြစ်တာအဲတခါတလေအာယုံတို့တင်ပြီးတဲ့သဘောကထင်ရှားမယ်ဟာတခါတလေကျန်တဲ့သဘောကပိုးပြီးတော့ထင်ရှားမယ်အဲ့လိုတော့ရှိတယ်အဲ့တော့အတူတူဖြစ်ပြီးတော့ဝိတက်နဲ့ဝိစာရအထူးဘယ်လိုဥပမာလေးနဲ့ပြောမလဲတဲ့နော်ဥစဉ်တို့ပြီးတော့မှအဲ့ဒီဥပမာလေးတွေသိသိဟိုသဘောကျစရာကောင်းတယ်အဲ့ဒီဥပမာလေးတွေနဲ့ကပ်ပြောလိုက်ရင်ပိုးပြီးတော့မှတ်မိခေါင်းလုံးကိုထိုးလိုက်တယ်တဲ့နော်ပထမဆုံးဒေါင်ငနဲ့မိတာကဝိတက်သဘောသူကနည်းနည်းကျန်းအာယုံကတော့တိုက်တာအာယုံတော့ထိတာအာယုံတော့ပုတ်လိုက်ပြီးတော့မှဟိုဆက်ပြီးတော့မီးနေတယ်ညီးတံခေါ်တယ်နော်အဲ့ဒီညီးတံလိုဟာကဘာလဲဆိုရင်ဝိစာရအဲ့တော့ဟိုဒေါင်ငနဲ့မိတာကဝိတက်နဲ့တူတယ်ဆက်ပြီးတော့ညီးနေတဲ့အတန်ကဝိစာရနဲ့တူတယ်အဲ့တော့နော်ဒါကတခုနော်နောက်တစ်ခုကတော့ဘာလို့ဆိုတော့စိတ်ကြီးကြီးကောင်းငင်ပြန်မှုလို့တဲ့ခါကျတော့ပထမမပြန်နိုင်သေးခင်တဲ့ခါလေဒီအတောင်ပံဟိုဘာလဲခတ်ပြီးတော့နည်းနည်းသွားရသေးတယ်ဟာပြီးတော့မှအခါလေဟိုဘောတိုးဟိုကောင်းငင်တက်သွားပြီးတော့ဝဲနေတယ်အဲ့ဒီအတောင်ပံခတ်တာကဝီးတက်သဘောတဲ့သူကဆုံးလို့ရှာရှာကြံကြံနေနေရှိကောင်းငင်မှာရောက်တက်ပြီးတော့ဟိုလေဟုန်ဆွေးပြီးဝဲနေတာကဝိစာရသဘောမျိုးပါဝိစာရအဲ့ဒါနဲ့တူတယ်တဲ့နော်နောက်တစ်ခုကတော့တရားပဒုံပေါ့လေဘရုံမှာကြာစီတို့ထိုးဆင်းသွားတာအဲ့ဒါကဝိတက်တဘောလေသူတို့မှအဲ့ဒီကြာပေါ်မှာဒီနဲ့လှုပ်နေဝဲနေအဲ့ဒါဝိစာရတဘောအဲ့လိုဝိတက်နဲ့ဝိစာရရဲ့ထူးခြားမှုလေးတွေကိုဒါမှတ်ရတယ်သို့သောဝိတက်ပြီးမှဝိစာရဖြစ်တာတော့မဟုတ်ဘူးနော်ဝိတက်နဲ့ဝိစာရတော့တပြိုင်နက်ဖြစ်တာသို့သောတစ်ခါတစ်ခါဝိတက်တဘောပို့ထင်ရှားတယ်တစ်ခါတစ်ခါဝိစာရတဘောပို့ထင်ရှားတယ်ဒါဝိတက်ဝိစာရနောက်တစ်ခုကပါလားပီတိဆိုတာပါလားနှစ်သက်ခြင်းတဘောနော်နှစ်သိမ့်ခြင်းနှစ်သက်ခြင်းတဘောအဲ့ဒါကပီတိဒုက္ခဆိုတာကောကောင်းသောအာယုံကိုခံစားခြင်းတဘောဟုတ်လားအဲ့ဒီတော့ပီတိနဲ့ဒုက္ခထူးတယ်နော်ဒ
ီနေ့ကပြော
ပြပီတိနဲ့ဒုက္ခအဲ့ဒီဒီနှစ်ခုအထူးကိုလည်းပဲမှတ်ရမယ်ပီတိကလည်းနှစ်သက်တာပဲဒုက္ခလည်းချမ်းသာတယ်ဆိုရင်နှစ်သက်နေတာသဘောကျတာနော်အဲ့ဒါပီတိနဲ့ဒုက္ခအဲ့တော့ပီတိကဘာလဲနှစ်သက်ခြင်းသဘောဒုက္ခကကောင်းသောအာယုံကိုခံစားခြင်းသဘောအာယုံကောင်းတွေ့တဲ့အခါခံစားတာကိုဒါဒုက္ခလို့ခေါ်တော့ပေါ့လေဘာလို့လဲချမ်းသာလို့တော့မလဲပီတိကတော့နှစ်သက်နေတာသဘောကျနေတာနော်အဲ့တော့ပီတိနဲ့ဒုက္ခဘယ်လိုထူးတယ်လဲဥပမာလာပါမှာခီးသွားတယ်ဆိုတော့ဒေသတဲ့မှာနော်ဒေသတဲ့မှာခီးသွားလို့တခါလေနေရဘူးမောကျွေးတွေရထွက်ပေါ့လေဤတွေကငတ်အဲ့ဒါလူတယောက်တွေ့တယ်ဆိုတော့တွေ့တော့မေးမယ်ရေလေးနဲ့ဘယ်ညာရှိတော့ညာအိုစိတ်လေးညာဘယ်နာရှိတော့ပေါ့လေဆိုတော့ဟိုလူကပြောပါဆိုတော့အိုရှစ်တရားနေရှိသွားလို့ဆိုတော့တမိုင်းနှမိုင်းလောက်ကြာရင်ရေကန်ကြီးရှိလေရဲ့ပေါ့လေနော်ဆိုတော့အဲ့ဒီလိုရှေ့တမိုင်းလောက်မှာရေကန်ရှိတယ်လို့ကြားတဲ့အချိန်ကစပြီးတော့သူ့မှာပီတိဖြစ်သွားတာဝန်တာပဲဟာနှီးပြီနှီးပြီတာတာတာတာတခါတော့ရေကန်ကြီးလှမ်းမြင်လိုက်နော်အဲအဲ့ဒီကြားဒီကစပြီးတော့ရေကန်ရောက်တည်တဲ့အောင်အကာကအတွက်မှာသဘောကျနေတာနှစ်သက်နေတာဝန်တာနေတာဟာပီတိနော်အဲ့ဒါပီတိသဘောအဲ့ဒီရောက်ပြီးတဲ့နောက်ရေတွေချိုးမယ်ရေတွေတောက်မယ်ဟိုကြာသွယ်တွေဘာတွေစားပြီးတော့ တခါလဲတပင်းကြီးအောက်မှာအဲ့ပြီးတော့ကောင်းလေစွာကောင်းလေစွာနဲ့အဲ့လိုဆိုအရသာခံစားနေတာအဲ့ဒါကဒုက္ခတော့ဘူးနော်အဲ့တော့ပီတိနဲ့ဒုက္ခကွဲတယ်အဲ့တော့ဒုက္ခကခံစားခြင်းသဘောရှိတယ်ပီတိကခံစားခြင်းသဘောမဟုတ်ဘူးဒီမှာအဲ့ဒါလည်းမှတ်တယ်ပီတိကသင်္ခါရခန္ဓာထဲမှာပါတယ်ဒုက္ခကဝေဒနာခန္ဓာမှာပါတယ်တခြားတယ်ဒါကြောင့်မို့အပြီးတော့မှတိမ်တိမ်မွေ့တယ်ဆိုအဲ့ဒါပြောတာအတူတူဖြစ်နေတာပဲဟောဒီဟာခန္ဓာဒီမျိုးဟောခန္ဓာတမျိုးတမညာပြောလိုက်ရင်ပီတိနဲ့ဒုက္ခတိမ်ဟိုကွဲပြားတာတိမ်မသိတာဘူ
းဒီအချိန်ကပီတိနဲ့တောမနတ္တ
တောမနတ္တကစိတ်ရဲ့ဒီဝေဒနာပဲခုနဒုက္ခနဲ့တူတယ်အဲခံစားမှုဝေဒနာအဲ့တော့တခါတခါဒုက္ခနဲ့ပီတိနဲ့အတူတူတောမနတ္တနဲ့အတူတူဖြစ်တယ်တခါတခါဒုက္ခသာပါတယ်ပီတိမဖြစ်ဘူးအဲ့လိုလည်းရှိအဲ့တော့ဒုက္ခကအရာကျဲတယ်ပီတိကအရာကျင်းတယ်အဲ့တော့ပီတိဖြစ်တဲ့စိတ်တိုင်းဒုက္ခရှိသည်မဟုတ်ဒုက္ခရှိတဲ့မဟုတ်ဘူးလေပီတိဖြစ်တဲ့စိတ်တိုင်းမှာဒုက္ခပါတယ်ဒုက္ခဖြစ်တဲ့ပီတိပါခြင်းမပါဟုတ်လားဒါတော့ကျစုထာတန်ရောက်လို့ထင်ရှားလိုက်နော်ပီတိပါရင်ဒုက္ခကပါတော့တာပဲတောမနတ္တကပါတော့တာပဲဒုက္ခနဲ့တောမနတ္တအတူတူပဲဒီနေရာမှာနော်ပီတိပါရင်အဲတောမနတ္တပါတော့တာသူတောမနတ္တပါတိုင်းပီတိပါမလားပါခြင်းမပါမယ်အဲမပါခြင်းလည်းမပါဘူးပါခြင်းလည်းပါမယ်အဲ့ဒီလိုကွာခြားမှုလည်းဖြစ်စေနော်ပီတိဒီပီတိကိုအင်္ဂလိပ်လိုပြန်တဲ့အခါမှာအတော်ဒုက္ခရောက်တယ်ဘာလို့ဆိုကျန်းစရာတယောက်ကတယောက်ကိုတမျိုးပြန်နေကြတယ်ပီတိကို joy လို့ပြန်လာရှိတယ်တချို့က happiness လို့ပြန်တယ်တချို့က zest လို့ပြန်တယ်တချို့က rapture လို့ပြန်တယ်တချို့က pleasurable interest လို့ပြန်ငါးမျိုးရှိတယ်ပီတိကိုပြန်အဲ့ဒါကြောင့်မို့အင်္ဂလိပ်လိုပြောပြီဆိုရင်ပီတိနဲ့ဒုက္ခကိုဒီလိုသေးသေးချာချာဟိုကွဲကွဲပြားပြားလို့ပြောချင်တယ်ဆိုတော့ဒီပါဠိစကားလုံးကိုမပြောလို့ကိုမဖြစ်ဘူးဘာလို့ joy လို့ပြောလိုက်ရင်တောမနတ္တလည်း joy ဖြစ်နေတာပဲဟုတ်တယ်မလား happiness လို့ပြောလိုက်ရင်တောမနတ္တလည်း happiness ဖြစ်နေတာအဲဒါကြောင့်မို့တည်တည်ချာချာကိုယ်ပြောရပြောချင်ပြီဆိုရင်တော့ကိုဒီဒါပီတိစာကိုပြောကိုပြောရမှာမရဘူးရိုးရိုးပြောတဲ့ခါတော့ကိစ္စမရှိဘူးနော်အဲဒါကြောင့်မို့ပီတိဒုက္ခကောင်းပြီအဲ့ဒီပီတိကလည်း၅မျိုးတောင်ရှိတယ်နော်အဲဒါတော့စိတ်တိတ်ပိုင်းချက်မှလွတ်ကြသလားနော်ပီတိ၅မျိုးရှိတယ်ဒီအရေအကုန်လုံးစိတ်သိပ်ပန်းကြတော့တစ်ခုချင်းလေ့လာရအောင်ပါဝိတက်ကလည်းစိတ်သိပ်ဝိစာရကလည်းစိတ်သိပ်ပီတိကလည်းစိတ်သိပ်နော်ကောင်းပြီအဲ့တော့ခုနပြောသလိုပီတိနဲ့ဒုက္ခမှာပီတိကအရာချင်းနဲ့ဒုက္ခကအရာချင်းပီတိရှိတိုင်းဒုက္ခရှိတယ်ဒုက္ခရှိတိုင်းပီတိရှိခြင်းမှရှိမယ်ဟုတ်ပြီပီတိဒုက္ခနဲ့နောက်တစ်ခုကပါတော့ဧကက္ခတာဧကက္ခတာဆိုပါတယ်တော့အာယုန်တစ်ခု၌တည်တန့်ခြင်းသဘောတဲ့ဧကဆိုတာတစ်နော်အေကဆိုတော့ကအာယုံတည်းနေမှာအာယုံတစ်ခုတည်းရှိတာစိတ်ကဒီအာယုံပေါ်မှာပဲတည်နေတာကိုဧကကတာလို့ခေါ်တယ်တမာတိနဲ့အတူတူတမာတိဆိုတာဧကကတာရဲ့နာမည်ပဲတမာတိနဲ့ဧကကတာနဲ့ပါဠိမှာအတူတူပဲနော်တည်ကြည်ခြင်းအာယုံတစ်ခုတည်းပေါ်မှာစိတ်တည်တတ်နေခြင်းကိုဧကကတာလို့ခေါ်တယ်နော်ဧကကတာကိုဘာနဲ့ဥပမာပေးထားလို့သိကောင်းလားအမှုန်ကြီးရှိတယ်။အဲ့ဒီအမှုန်ကြီးရေလေးနဲ့ပါလို့လဲတဲ့ခါကျတော့အမှုန်ကြီးကအကုန်လုံးတွဲသွားတော့လား။ဟမ်။အဲ့အမှုန်ကြီးကိုတွဲစီတတ်တဲ့ရေလိုပဲ။သူ့ရဲ့ဟိုကဟိုပေါင်းစုပေးတတ်တဲ့ function ရှိတယ်သူ့မှာ။ဧကကတာ။ဒါကြောင့်မို့ဧကကတာတကယ်ရနေစိတ်ကဖူဖျဲမဖြစ်ဘူး။ဒီအာယုံမှာပဲတည်နေတယ်။အခုအာယုံရောက်လဲဒီအာယုံရောက်လဲလည်းမဖြစ်ဘူး။ဒီအာယုံပေါ်မှာပဲမကတ်ဖဲနဲ့ကွာတာကွာတာလည်းဖြစ်မနေဘူး။အာယုံနဲ့လည်းတခါလေကတ်နေတယ်ပေါင်းစုပေးထားတယ်လို့ဖြစ်တယ်။အဲကြောင့်ဧကကတာပဲ။ကိုကိုရင်လည်းပဲမပြန့်လွင့်ဘူးဟုတ်လား။သူများကိုလည်းပဲမပြန့်လွင့်အောင်သူကလှုပ်ပေးတယ်။အဲ့ဒီသဘောရှိတယ်။အဲဧကကတာ။အဲတမာတိနဲ့ဧကကတာနဲ့အတူတူပဲအဲ့ဒါမှတ်တာ။အဲအခုဇန်ကဘယ်နှပါးရ ?5 ပါးရနော်။အဲ့ဒီပထမဇန်စိတ်ဖြစ်ပေါ်တဲ့အခါမှာဒီအင်္ဂါ5ပါးအတူတူကဖြစ်ပေါ်တယ်။အဲ့လိုဖြစ်ပေါ်တဲ့ ပထမဆုံးဖြစ်ပေါ်တဲ့ဇန်စိတ်ဖြစ်တဲ့အတွက်ကြောင့်မို့သူ့ကိုပထမဇန်စိတ်เนาะအဲ့တော့ဇန်ရဖို့ဆိုတာမှာနိဝရဏဆိုတာကင်းအောင်လုပ်ရတယ်เนาะနိဝရဏရှိနေသည်ရှိနေသည်ရင်စိတ်ထဲမှာနိဝရဏရှိနေသည်ဇန်ရကိုမရနိုင်နိဝရဏကိုပဲကိုပဲရမယ်ပဲတယ်ဆိုဒီနေရာမှာဟိုအပြည့်တ်ပဲတာမျိုးမဟုတ်ဘူးဟိုခိတ္တပဲတာမျိုးပေါ့လေအဲ့ဒါကြောင့်မို့ဒီဇန်အင်္ဂါ၅ပါးမှာသူဆိုင်ရာဆန့်ကျင်မဲ့နိဗ္ဗာန်လားဆိုတာလည်းရှိတယ်အဲ့ဒါလေးတွေမှတ်ထားဖို့ကောင်းတယ်နော်ဝိသီနာမိတာသီနာမိတာကဘာလဲသ
ီ
နာနိုင်အင်းနေတာဘောဗမာအရှင်းချင်းပြောရင်ဟုတ်လားဒါကြောင့်မို့အဲ့မပြောရင်ပြောလို့ရှိတယ်ဝိတ္တများနေလို့အဲ့မပြောဘူးနော်ဟိုတစ်ခုပြီးတစ်ခုကြမ်းကြမ်းကြမ်းကြမ်းတော့ဝိတ္တကအာယုံမတင်းတင်းတင်းတင်းပေးတော့ဆိုင်မဲ့မှုကမလာတော့ဘူးပေါ့အဲ့ဒါကြောင့်မို့ဝိတ္တရှိနေရင်သီနာမိတာကင်းတယ်သီနာမိတာဝင်လာရင်ဝိတ္တမရှိလို့ပေါ့ဟုတ်လားအဲ့သီနာမိတာဟာนิพพานะตะคุเนาะวิสาระเยสร้างจินเบิกก็ต้องบ่เผียงๆပြောอะไรก่อนเนาะวิเอติเดิมပြောจอกเลยกันวิสาระเยสร้างจินเบิกก็วิสิกฤษาวิสิกฤษาဆိုတာကဟိုอายุဒီဟိုอายุလိုๆဒီอายุလိုๆဖြစ်တာမဟုတ်လားမဆုံးဖြတ်နိုင်ဘူးเนาะวิสาระကဒီอายุမှာပဲတည်ပြီးတော့ဒီอายุဒီอายุဒီอายุလောက်နေတာအဲ့တော့วิสาระကအဲ့ဒီဝိသိကိစ္စရဲ့ဆန်းကျင်ပဲဖြစ်တယ်အဲ့တော့ဝိสาระများရင်ဝိသိကိစ္စနဲ့မို့ဟုတ်တယ်မလားဟိုတကူကဝိสาဝိသိကိစ္စကဒီအာယုံလည်းမဟုတ်ဘူးဟိုအာယုံလည်းမဟုတ်ဘူးဟိုလိုလိုဒီလိုလိုသူကဖြစ်တာဒါဝိสาระကတော့ဒီအာယုံတစ်ခုတည်းပေါ်မှာသူကတည်ရဝဲလှုပ်တာနော်ဝိสาระပီတိပီတိရဲ့ဆန်းကျင်ပဲကတော့ဗျာပါဒလို့ပါဠိလိုခေါ်တယ်နော်ဗျာပါဒဒေါသပေါ့ပြပါဒဆိုတော့ဒေါသပီတိရဲ့ဆန်းကျင်ပဲရဒေါသပီတိပြင်းနေပဲဒေါသပြင်းနေဒေါသပြင်းနေလည်းပဲပီတိဖြစ်နေနော်အဲအဲ့ဒီဟိုဘက်ကဒါကလေးတွေအကုန်လုံးနိဗ္ဗာန်ကြီးပဲနော်ပီတိတို့ပါလားဒုက္ခဒုက္ခရဲ့ဆန်းကျင်ဘက်ကဥဒ္ဒစ္စနဲ့ကုက္ကုဆာနော်ဥဒ္ဒစ္စဆိုတာပါလို့ပြန်လွင်တာကုက္ကုဆာဆိုတာပါလို့နောင်တတဖန်ပူပန်းတာနော်ဒါကုက္ကုဆာနောက်တော့တွေ့လေဥဒ္ဒစ္စဖြစ်နေခါ restless ဖြစ်နေခါဘယ်မလဲဒုက္ခရှိဘူးလားဘယ်ရှိမလဲနော်စိတ် restless ဖြစ်နေတဲ့ခါအဲ့ဒီစိတ်ကြောင့်တခါခန္ဓာကိုယ်က restless ဖြစ်နေခါဆိုရင်ချမ်းသာမရှိဘူးပေါ့ comfort မရှိဘူးနော်အဲ့ဒါပေါ့ပြီးတော့နောင်တဖြစ်နေတဲ့ခါရောဘယ်ရှိနိုင်မလဲချမ်းသာအေးဒါကြောင့်မို့ဒုက္ခသည်ချမ်းသာဒီစိတ်ချမ်းသာမှုပေါ့ဒီနေရာမှာတော့နော်ချမ်းသာမှုဟာဥဒ္ဒစ္စအကုကုဆရဲ့စံကျင်ပဲဖြစ်တယ်အတခုကျန်တော့ဣဂကတာတမာတိဣဂကတာရဲ့ဆန်းကျင်ဘက်ကကာမိဆန္ဒတဲ့နော်ကာမရဲ့စာလုံးစာလင်ဆင်ကာမိဆန္ဒတဲ့ကာမိဆန္ဒဆိုတော့ကာမဂုဏ်အာယုန်ဒီပေါ်မှာတွဲတာတာပေါ့လောဘပါပဲနော်ဟိုအာယုန်လိုရင်ဒီအာယုန်လိုရင်ဟိုအကြည့်ချင်းဒီအကြချင်းစသည်ဖြင့်ပေါ့အဲ့ဒါတွေကိုကာမိဆန္ဒလို့ခေါ်တယ်မှန်ကတော့ပါလေလောဘနော်ဒါအဲ့တော့ညာဘက်ပေါ်ညာဘက်ကအတန်းကိုကြည့်လိုက်ရင်ရေးထားတဲ့အခုရေးထားတဲ့ကြံတာတွေညာဘက်ကတန်းကြည့်လိုက်ရင်ဘာနှစ်ခုရအောင်ငါးခုမြောက်လားဘာလို့အဲနိဗ္ဗာန်ငါးပါးနိဗ္ဗာန်ငါးပါးရေးထားမှာဘာလဲတော့
သီနာမိတ္တဝိသိကိစ္စပြာပါဒဥဒိသနိကုသကာမိသန္
တဟုတ်ပြီနော်အဲ့ဒါကိုနိဗ္ဗာန်ငါးပါးလို့ခေါ်တယ်နိဗ္ဗာန်ဟာနောက်ကျတော့6ပါးတွေ့လေဦးမယ်နော်အဝိဇ္ဇာဆိုတော့ထည့်ပြီးတော့အဝိဇ္ဇာဒီဒါနဲ့မဆိုင်ဘူးဒီနေရာမှာမဆိုင်ဘူးဝိဇ္ဇာဖုံးလွှမ်းမှုတော့ရည်နာပဲ။အဲ့တော့ဒီ၅ခုကဇံကိုအနှောက်အယှက်အများအပြားပေးတတ်တယ်။ဒါကြောင့်ဒီကားမှုရှိဒီကားဒီ၅ခုရှိနေရင်ဇံမပြောနဲ့တမာတိတော့မဖြစ်ဘူး။ရိုးရိုးတမာတိတော့မဖြစ်ဘူးဇံတမာတိဆိုတာဝိ။ဒါကြောင့်မို့ဒီနိဗ္ဗာန်တွေကင်းရှင်းသွားအောင်ကြိုးစားရတာ။နိဗ္ဗာန်တွေကင်းရှင်းသွားပြီဆိုဆိုရင်တမာတိဖြစ်လာတယ်။အဲ့တမာတိကောင်းတဲ့ခါတာဇံဖြစ်တာ။နော်ဒါကြောင့်မို့အဲ့နိဗ္ဗာန်၅ပါးနဲ့ဇံအင်္ဂါ၅ပါးနဲ့တိုက်ဆိုင်တာဘယ်ဟာရဲ့စံကျင်တယ်ဒါမြေဥပ္ပခါကြတော့ဥပ္ပခါရဲ့စံကျင်ဘက်ကပါအထူးမပြောဘူးဥပ္ပခါကတော့ဒုက္ခလိုပဲယူတော့တဲ့နော်ဒုက္ခလည်းပဲအေးချမ်းတယ်ဥပ္ပခါလည်းပဲအေးချမ်းညင်တတ်တဲ့သဘောရှိတော့ကိုဒုက္ခရဲ့စံကျင်ဘက်ဟာလည်းဥပ္ပခါရဲ့စံကျင်ဘက်ပဲတဲ့ဆိုတော့ဥပ္ပခါရဲ့စံကျင်ဘက်ကပါတော့
ဥဒိသ
နဲ့ဥဒိသကိုကုစားနော်အဲ
ဒ
အဲ့ဒါကြောင့်မို့တမာတိကောင်းခြင်းယင်ကာမစ္ဆန္ဒနဲ့အောင်လောက်အောင်ဟောဟုတ်ဘူးလားအဲနော်ကာမဂုဏ်အလိုက်စားများနေရင်တမာတိဆိုရင်မရှိဘူးနဲ့ဟုတ်လားအဲ့ဒါကြောင့်မို့တကယ်ဇန်ကိုအထုတ်တော်မယ်ဆိုရင်ဒီဟာတွေကဝေးအောင်လောက်ရတာနော်ကဲဒီဗမာလူဟာဒါတော့ဖိုက်မြတ်စွာဘုရားဟောတဲ့ဟိုBuddha's description of Zambol. No? Dudu ya apai fachila sa. Zandu di, liba do di, liba nga baro atatau. Nga shindu, itadana do na yahandi. Kama gundu ma kinsi yu dahliin. Ya kona bure, kame san da so loba bo. No? Loba di yari ga nibiro kini ya me. Loba di yari winyo lo ta me reko se. Agudu di yari ma kinsi yu dahliin. So kona hari ya gong agudu jibe jana liya.နော်ဒေါသတို့ဟောလာဥဒိသကုက္ကုသတို့ဘာလို့အကုသို့ပေါ့အဲ့ဒီတရားတွေကကင်းစွေတာလင်းနေဟောကြံစီခြင်းဝိတက်နှင့်တကွဖြစ်တော်မြင်လားဝိတက်ပါလားသုံးသဆင်ခြင်းခြင်းဝိစာရနှင့်တကွဖြစ်တော်နော်និဝရဏကင်းစိတ်ခြင်းကြောင့်ဖြစ်တော်និဝရဏမရှိမှဆံဆိုတာပေါ်လာနော်ကင်းစိတ်တယ်ဆိုတာမရှိတာကိုပြောတာនិဝရဏကင်းစိတ်ခြင်းကြောင့်ဖြစ်တော်နှစ်တင်ခြင်းပီတိချမ်းသာခြင်းဒုက္ခရှိတော်ဟောပီတိဒုက္ခလည်းပါလာနော်ပထမဇံတို့ရောက်ရည်နေရောက်ရည်နေဆိုပထမဇံဝင်စားနေလို့ဆိုလို့။ကဲအဲ့တော့အင်္ဂါ၅ပါးမှာဘာတစ်ခုသာမပါဘူးဒီမှာတက်ရိုက်။ဧကကတာတစ်ခုပဲမပါ။ဒါမလို့ဒီပါဠိတော်မှာဧကကတာမပါလို့ဇံအင်္ဂါဧကကတာဇံအင်္ဂါမဟုတ်ဘူးလို့သူကပြောလို့မရအောင်။နော်ဧကကတာကတော့ဇံတင်းဇံနေမှာပါလဲ။ तू ကဗ ራ ဏပဲ။ तू တမာတိကိုပဲဇံလို့လည်းခေါ်တာပေါ့။ तू ကဗ ራ ဏဆိုတော့သူ့ကိုတော့အထူးထုတ်ဖို့မပြောတော့တာ။သို့တော့ဧကကတာတော့ပါရတယ်နော်အဲ့တော့တင်းကြုံမှာအခုဥစဉ်တို့လေ့လာနေကြံကိုတင်းကြုံခေါ်မှာနော်ဒီတင်းကြုံမှာကျတော့သူက technically ရေးတဲ့ကြံဖြစ်တော့ကိုဇန်အင်္ဂါကိုအတိအကျပေါ်ထုတ်ပြီးတော့ပြထားတယ်ဒီတဲ့ဝိသရပီတိဒုက္ခဧကကတ္တနဲ့ဒုက္ခဖြစ်တော့ပထမဆံစိတ်မြတ်စွာဘုရားဟောတဲ့ခါကျတော့သူ technically ပြောနေတာမဟုတ်တော့ဘူးလေဒီဇန်ကိုပဲ describe လုပ်တာဆိုတော့တချို့ဇန်အင်္ဂါတွေထားပြခဲ့တယ်ဒီထက်မှတက်ရိုက်ထည့်ပြီးတော့မဟုတ်ဘူးနော်ဒါပါဠိတော်မှာလာတဲ့ဇန်ရဲ့ဇန်ကိုခေါ်ကြက်ကလေးတွေဒါလေးတွေလည်းနားလည်အောင်ကောင်းပြီကဲပထမဇန်ကြောင့်နားလည်သွားပြီဟုတ်လားပထမဇန်ရပြီတဲ့နောက်ရှစ်တက်ရှင်တာပေါ်လာတော့နော်ပထမဇန်အောင်ပြီတဲ့လူကဒုတိယဇန်အောင်ခြင်းမြင်တာပေါ့ဟုတ်လားတတိယဇန်အောင်ခြင်းမြင်တာပေါ့အဲ့လိုအောင်ခြင်းတဲ့အခါကျတော့ဘာလို့ရတယ်လဲဆိုတော့သူကဝိတက်ကိုအပြည့်မြင်လာနော်ချမ်းသာတခုရတော့ဒီတရားဒါတကယ်ဒီဇံဖြစ်နေခါကျတော့စိတ်ကလွန်ချမ်းသာတာနော်အဲ့ဒါဒီတဲ့ပို့ပြီးတော့ချမ်းသာကိုလိုချင်လာတဲ့ခါကျတော့ तू ဝိတက်အပြည့်မြင်လာဝိတက်ကအာယုံပို့ပေးရတဲ့သဘောရှိတယ်ဟုတ်လားအဲ့တော့ခုကဒီကမ္မထအာယုံ तू ကပို့ပေးလို့သာတော်တာဟုတ်ကမ္မထအာယုံမပို့ဘဲနဲ့တခြားကာမဂုဏ်အာယုံပို့ပေးလိုက်ရင်ဇံပြုတ်သွားမယ်ဟုတ်လားအဲ့တော့ဝိတက်ကရန်သူတို့မျိုးပဲအဲ့တော့မပြေဘူးဝိတက်တော့လုံအောင်လုံမှာပဲသူကအဲ့ဒီလိုဝိတက်ပေါ်မှာအပြည့်မြင်လာအပြည့်မြင်လာတော့ဘာလို့တုံးထပ်ပြီးတော့ခုနလိုပဲပထဝီကတိုင်းဖြစ်နေပထဝီကတိုင်းပေါ်လေနော်အဘောကတိုင်းမြေအဘောဆိုဒါပဲထပ်ပြီးတော့လေ့လာပြီးတော့တရားအထုတ်ထိုင်တာပဲဘာသူစိတ်ကဝိတက်ပေါ်မှာဟိုမလိုချင်တဲ့စိတ်ကရှိလာတော့ကိုဇံဖြစ်လာတဲ့ခါကျတော့ဝိတက်မပါတော့အဲ့ဒါဒုတိယဇံဖြစ်သွားတကဒုတိယဇံရပြီတကသူကဝိသရအပြည့်မြင်မြန်တာပဲနော်ဝိတ္တမရှိတာတော့ဟုတ်ပြီဝိသရကလည်းသူကဒီလိုပဲအာယုဏဝါနေသေးတာအဲ့တော့ तू မရှိမှပူကောင်းမယ် तू လည်းနည်းနည်းတော့ကြမ်းသေးတာပဲပေါ့တဘောကသို့ဥဒ္ဒရကထပ်ပြီးအာထုတ်ပြန်တယ်ဆိုတော့ဒီခါကျတော့ तू ကဝိသရမကြိုက်တဲ့စိတ်နဲ့အာထုတ်တာဆိုတော့ तू ဘာဝနာအစွန်စိတ်တကူကြောင့်ဇံပေါ်တဲ့ခါကျတော့ဝိသရပါမလာတော့အဲ့ဒီကျတော့ဗာတတ္တိယဇံဖြစ်သွားတာဟုတ်လားတခါကြည့်နော်လူဆိုတာတခုပြီးတခုအကောင့်လိုချင်းလာတာနောက်တစ်ယောက်ကတော့ဗာလေပီတိအပြည့်မြင်လာပြန်ပီတိကသူကနည်းနည်းဟိုပေါ်တော့ပေါ်တဲ့သဘောရှိတယ်ဗောဝန်တာနေတာဟုတ်တယ်မလားသဘောကျနေဝန်တာနေဆိုတော့တက်ကြွနေဒီလိုလေးဟိုပါဠိလိုဥပ္ပိလာဝနာလို့ခေါ်တယ်ဟိုဘောလုံးမြည်ရေပေါ်မှာပေါ်နံပြုလို့ပေါ့အဲ့တော့ပီတိကလည်းနည်းနည်းသူလှုပ်ရှားသေးတယ်ဗောဟုတ်လားညင်တက်တဲ့ချမ်းသာကိုတော့ကြိုက်တာဟုတ်အဲ့တော့ပီတိအပြည့်မြင်တယ်ပီတိအပြည့်မြင်တဲ့ခါကျတော့အဲ့ဒါဟိုပြုလိုက်ပြန်ဆက်အထုတ်တော့ပီတိမပါပြန်နော် ဟောနံပါတ်၄ကဥပိ္ခာဒုက္ခဆိုတာကဥပေဆိုဖြတ်ပြန်လာနံပါတ်ဖြတ်လိုက်မြင်လို့နော်အဲဥပေဆိုလေးခဲ့တာအဲဖိုက်လောက်ဟာမေ့တော့အဲ့တော့သတ္တုထိုက်ဆံကြတော့ဘာသာရှိတော့လဲဒုက္ခဧကကရာနှစ်ပါးပဲရှိတော့တယ်ဆိုင်ရင်ဟုတ်လားတိတ်ထဲတန်းကြတော့ပြီနော်အဲ့ကြာပီတိတောင်မှပါတော့ဘူးဟုတ်လားတက်တက်ဒုက္ခတက်တက်ဟောဒါမှမပြောတာဒုက္ခရှိတိုင်းပီတိမရှိဘူးဟောဒီမှာဒုက္ခဟုတ်တယ်ပီတိမပါလားအတော့ကိုထဲတန်းကြတော့ပြီဒီချမ်းသာဒါပေမဲ့လို့ယောဂီပုဂ္ဂိုလ်ကဒုက္ခကအပြည့်မြင်ရတယ်နော်ဒုက္ခချမ်းသာဆိုရယ်ဒီတကြဖြစ်ဖြစ်ကြည့်လဲပြက်သေးတာပဲပေါ့လေဟုတ်လားအဲ့တော့သူ့တည်းချမ်းသာတဲ့ဟိုဘက်ဒီဘက်မပါတဲ့ဒုက္ခလည်းမဟုတ်ဒုက္ခလည်းမဟုတ်တဲ့ equanimity ပေါ့ဟုတ်လားအလဲအလတ်နေပြီးခံစားမှုဒါကပို့ပြီးတော့ကောင်းနေတယ်ဆိုပြီးတော့ဒုက္ခကိုကမလိုချင်တဲ့စိတ်နဲ့အာထုတ်ပြန်တဲ့ခါကျတော့နောက်ဆန်တစ်စိတ်နောက်ဆန်စိတ်တစ်ခုဖြစ်တဲ့ခါကျတော့ဗါတော့ဥပေက္ခာဧကကတာဧကကတာတော့ तू ကဘုရားဟာလေသူမပိုင်းတော့မရဘူးအဲ့ဒီလိုအင်္ဂါနှစ်ပါးနဲ့ဖြစ်တဲ့ပစ္စမဆန်စိတ်တခါဖြစ်ပြန်ဟုတ်ပြီလားနော်ဒါကြောင့်မို့ဇန်အင်္ဂါ၅ပါးရှိတယ်ပထမဆန်စိတ်ကအင်္ဂါဘယ်နှပါးရှိလဲ၅ပါးဒုတိယဆန်စိတ်က
၄
ပါးတတိယဆန်စိတ်က
၃
ပါးတုတ္တဆန်စိတ်က
၂
ပါးတတိပစ္စမဆန်စိတ
်
၂ပါးသို့တော်နှစ်ပါးရင်းမတူဘူးတုတ္တဆန်စိတ်ကဒုက္ခဧကကတာပစ္စမဆန်စိတ်ကဥပေက္ခာဧကကတာနော်เออဇန်အင်္ဂါ၂ပါးနဲ့တကွာဖြစ်တယ်အဲ့ဒီလိုဇန်အင်္ဂါကိုတစ်ခုချင်းဖြုတ်သွားတာနော်ပထမဇန်ရတဲ့အကျင်္ဂါ၅ပါးရှိတယ်မကြိုက်ဘူးကွာဝိတက်အထုတ်လိုက်တယ်ဝိတက်ပြုတ်သွားတယ်နော်နောက်တစ်ခါမကြိုက်ဘူးစသဖြင့်သွားတော့ဝိသရပြုတ်သွားတယ်ပီတိပြုတ်သွားတယ်ဒုက္ခပြုတ်သွားတယ်အဲ့တစ်ခုချင်းဖြုတ်ပြီးတော့ဇန်တစ်ခုချင်းတက်သွားတော့ဇန်၅ပါးဖြစ်သွားတယ်နော
်ကောညမှာဒီဝိတက်တို့ဣဇာရတို့ပီတိတို့တခုချင်းဟာမိမိတမင်တကာဖြုတ်ယူရမှာလားဒါမှမဟုတ်လည်းဒီလိုတရားအထုကမဏ္ဍခိုင်နေရင်းနဲ့ကိုသူ့အလိုလိုပြုတ်ပြုတ
်သူ့အလိုလိုပြုတ်မှာသို့တော့ခုနလိုဆန်တဲ့ရှိမှာပြုတ်တယ
်
ဒီသူ့ကိုသူ့ပေါ်သူ့ကိုမကြိုက်တဲ့ဟာပေါ့သူ့ကိုမလိုချင်တဲ့ဟာရှိမှာပြုတ်တယ်အဲ့လိုမရှိရင်ဒီပရမဇန်ကြီးရနေမှာပဲ
ထ
ထဝင်စားနေပရမဇန်ကိုခါတဲ့အမျိုးမျိုးလှည့်ပါဝင်စားနေပေါ့ဟုတ်လားတဏှာကြီးဝင်စားမယ်ကွာဆိုတဏှာကြီးဝင်စားလိုက်ဟုတ်လားတဏှာကြီးပဲဝင်စားမယ်ဆိုတဏှာကြီးဝင်စားလိုက်အမျိုးမျိုးလုပ်လို့ရတယ
်
သို့တော့ဝိတက်ကိုမမုန်းမချင်းဆိုရပါတော့ဝိတက်အပြည့်မမြင်မချင်းကတော့ဝိတက်ကပါနေမှာပဲအဲ့တော့ပထမဆန်အမဖြစ်နေမှာပဲဒါဝိတက်အပြည့်မြင်လာပြီသူကတော့တိတ်မကောင်းလာဘူးသူကတော့အာယုံပုတ်ပုတ်ပြလိုက်တယ်ငါဝိတက်မလို့ချင်းဘူးအဲ့ဒါဟိုဝိတက်မပါတဲ့ဆန်ဖြစ်ပါစေပေါ့စိတ်ကအဲ့လိုဆန်တာလေးကတော့ရှိအဲ့ဒီအဲ့ဒီဟာနဲ့အထုတ်လိုက်တဲ့ခါကျတော့ဒုတိယဆန်ဖြစ်လာသူ will power ရှိအောင
်
သူကဒါမှမလို့ချင်းတော့ပဲမလို့ချင်းတော့သူဒီဘာဝနာရဲ့အကျိုးကြောင့်ဖြစ်တဲ့ဇန်ကြရလဲဒါပါမလားတော့အဲ့ဒီလိုတစ်ခုချင်းသွားတယ်နော်အဲ့တော့၅မျိုးရှိတယ်ဟုတ်ပြီလားကောင်းပြီကန်တရားဖတ်ကြည့်လားဗားလဲတော့ဝိတက်ဝိသာရငင်းချင်းချောင်းနော်ဟောအခုနှစ်ခုတစ်ခါတည်းငင်းသွားပြီဒီမှာကျတော့မိမိတဏ္ဍာနဲ့စိတ်ကိုကြည်လင်စေတတ်သောစိတ်တည်ကြည်ခြင်းတမာတိကိုပွားစေတတ်သောကျန်စီခြင်းဝိတက်မရှိသောသုံးသဆင်ခြင်းခြင်းဝိสารမရှိသောတည်ကြည်ခြင်းတမာတိကြောင့်ဖြစ်သောနှစ်တင်ခြင်းပီတိချမ်းသာခြင်းဒုက္ခရှိသောဒုတိယဆန်သို့ရောက်ရနေ၏တုတ်တံပါဠိတော်ဒီမှာများသောအားဖြင့်ဟောလိုက်ဆန်၄ပါးတယ်ကုလို၅ပါးမဟုတ်တုတ်တံပါဠိတော်ဆန်နေရာတွေအများကြီးရှိတယ်ဆယ်နေရာမှာ၉နေရာကွဲဆန်၄ပါးပဲဟောတယ်ဆန်၅ပါးလို့ပြောဆိုပြမဟုတ်เนาะအလုံးရှာရှာပါပါရှိနေရာလေးတွေရှိမယ်ဆန်၅ပါးအဘိဓမ္မာကျတော့၄ပါးလဲဟောပြတယ်၅ပါးလဲဟောပြတယ်ဟိုကျတော့အကုန်ဒီဖြစ်နေတဲ့မြတ်အကုန်ဟောတော့တော့တုတ်တန်ကျတော့၅ပါးကိုသိမဟုတ်ဘူး၄ပါးပဲဟောတယ်အဲ့တော့၅ပါးနဲ့၄ပါးဘာထူးတယ်လဲအမှန်တူတူပဲเนาะအခုဒီမှာကြည့်ဝိတက်နဲ့ဝိသတာတပြန်နဲ့သူကချသွားပြီပယ်သွားပြီဟုတ်တယ်မလားအဲ့ဒါဘာလဲဆိုပုဂ္ဂိုလ်ရဲ့အစွမ်းတက်ပြီးပါမှာတည်တယ်။တချို့ပုဂ္ဂိုလ်ကဝိတက်နဲ့ဝိသရာကိုတင်တူမပင်နိုင်ဘူး။ဟို will power အားနေတာပေါ့။ဟိုအားနေဆိုတာဟိုအထက်ပုဂ္ဂိုလ်ကမမျိုးအားမကြည့်တာကိုဆိုလိုတာပေါ့ဟုတ်လား။တာမန်လူတွေတော့သူကအားရှိနေတာပေါ့။အဲ့တော့ will power အလွန်ကြီးအားမကောင်းတော့ဘူး။ဝိတက်နဲ့ဝိသရာကိုတပြိုင်တည်းမဖြုတ်နိုင်ဘူး။အဲမဖြုတ်နိုင်တဲ့လူအတွက်ဇန်၅မျိုးဖြစ်လာ အတချို့ကျတော့ထက်တယ်ဟာဒီနှစ်ခုတပြိုင်တည်းထုတ်နေတဲ့တတိစီတော့သူကတပြိုင်တည်းထုတ်လိုက်တဲ့ခါကျတော့၅ခုကဘာဖြစ်သွားလ
ဲ
၄ခုဖြစ်လာအေးဒါကြောင့်မို့အခုဒီမှာဒုတိယဇန်ဆိုတာဟာဦးဇင်းတို့အခုခုနလေ့လာခဲ့တဲ့ဇန်နဲ့ပြောရင်ဒုတိယတတိယနှစ်ခုဟုတ်တယ်မလားအမှန်တော့တတိယပါပဲနော်ဟောဟိုမှာဇန်၅မျိုးမှာတတိယဇန်ဟာဇန်၄မျိုးမှာဒုတိယဇန်ဖြစ်တယ်ဟုတ်ပြီနော်အဲ့တော့ဒီဒုတိယဇန်မှာဝိတ္တဝိသရာမရှိဘူးဟုတ်လားပီတိဒုက္ခရှိသေးတယ်ဟုတ်တယ်မလားဒီပါဠိတော်ဒီဓမ္မကိုရှိတယ်နော်ပီတိချမ်းသာခြင်းဒုက္ခရှိတော့ကောင်းပြီနောက်ဇန်တစ်ခုတက်လိုက်စမ်းနှစ်တင်ခြင်းပီတိကိုလီမတက်မဲ့ခြင်းကြောင့်ဟုတ်လားပီတိလည်းမကြိုက်တော့ဘူးလေတတိတံပစင်နှင့်ပြည့်စုံသည့်ဖြစ်၍တတိတံပစင်ဆိုပညာကိုပြောတယ်နော်တတိပညာနဲ့ပြည့်စုံသည့်ဖြစ်၍လေကြီးလီယူရှုလျက်နေဤဟိုဘက်လည်းမပေါဘူးဒီဘက်လည်းမပေါဘူးဥပ္ပခါဖြစ်နေပြီလေသူကစတုတ္တဇံရောက်တော့မှာဟိုတတ္တယဇံရောက်တော့မှာချမ်းသာခြင်းဒုက္ခကိုလည်းကိုဖြင့်ခံစားဤနော်ဟောချမ်းသာကြတော့ရှိနေသေးတယ်ဒီနေ့မှလည်းဇံနဲ့ခံစားတာပြောလားအကျင့်တတ္တယဇံကြောင့်ထိုသူကိုလီလီယူရှုသူတတိရှိသူချမ်းသာစွာနေလေရှိသူဟုအရိယာပုဂ္ဂိုလ်တို့သည်ပြောကြကုန်၏ထိုတတ္တယဇံသို့ရောက်ရည်နေ၏အဲ့တော့ဒီမှာအရေးကြီးတာပါလေပီတိသူမကြိုက်ဘူးနော်ပီတိမကြိုက်တဲ့အတွက်ကြောင့်တတ္တယဇံမှာပီတိပါအောင်လားတတ္တယဇံဆိုဟိုမှာစတုတ္ထဇံပီတိမပါတော့နော်ဒုက္ခနဲ့တည်ကြည်ခြင်းဧကကတာဒါပဲပါတော့မှာဒါကိုပြောတယ်နောက်တစ်ခုတက်လိုက်စမ်းချမ်းသာဆင်းရဲကိုပယ်ခြင်းကြောင့်လကောင်းချမ်းသာဆိုတာဒုက္ခဆင်းရဲဆိုတာဒုက္ခဟောချမ်းသာလည်းမရှိတော့ဘူးဆင်းရဲလည်းမရှိတော့ဘူးဒီနှစ်ခုလုံးကသူမကြိုက်ဘူးနော်ပယ်ရဲတဲ့ဝန္တာချင်းနှလုံးမသာချင်းတို့ဤရှိဥကပင်လျင်ချုပ်နှင့်ခြင်းကြောင့်၎င်းဒီဇံမရောက်ခင်ရှိတယ်ကွာဝန္တာတယ်ဆိုလည်းသူ့မှာမရှိတော့ဘူးစိတ်ဆိုးတယ်ဆိုလည်းမရှိတော့ဘူးလေနော်ဆင်းရဲချမ်းသာမရှိတော့ဥပိ္ပခာကြောင့်ဖြစ်သည့်တတိဤစင်ကြယ်ခြင်းရှိတော့ဆင်းရဲတာလည်းမဟုတ်ဘူးချမ်းသာတယ်လည်းမဟုတ်ဘူးဥပိ္ပခာအဲ့ဒီဥပိ္ပခာကအလွန်ကိုဟိုအထက်တန်းကျတဲ့ဥပိ္ပခာတိုးတော့ဒီဥပိ္ပခာကဒီ feeling ဥပိ္ပခာမဟုတ်ဘူးအဲ့တော့စိတ်တည်းပိုင်းမှာတွေ့မယ်တတရမေဇတ္တတာဆိုတဲ့ဥပ္ပခါကိုဆိုလို့ရတယ်။အဲ့ဒါကြောင့်အပြီးတော့မှတိုက်ဒီလိုမျိုးတော့မှအယူအဆမှန်မရနိုင်ဥပ္ပခါတွေ့တိုင်းအလေအလတ်ခံစားမှုကိုရှိမယူပါဘူးမှတ်ထားရလား။နောက်တုတ်တန်ကြီးဖတ်လာပြီစဉ်။ဥပ္ပခါဟာအလေအလတ်ခံစားမှုဝေဒနာဥပ္ပခါလည်းရှိတယ်။ဟိုဘက်ဒီဘက်မကြဘဲနဲ့စိတ်ကိုအလေမှာပဲထားတဲ့ဥပ္ပခါရှိတယ်။အဲ့ဒီမျိုးမှာအခုဒီမှာဒီစာဖတ်မှာပါတဲ့ဥပ္ပခါဆိုတာကအဲ့ဒီစိတ်ကိုအလဲမှာထားနိုင်တဲ့သဘောဥပ္ပခါအဲ့ဒီဥပ္ပခါကြောင့်ဖြစ်တဲ့တတိဤစင်ကြယ်ခြင်းဆိုတော့အဲ့ဒီဥပ္ပခါနဲ့ဟိုထောက်ပံ့ထားတဲ့ခါကျတော့တတိရလည်းသိပြီးတော့ကောင်းနေပြီပေါ့လေအာကောင်းနေပြီစင်ကြယ်တယ်စတုတ္ထဇံသူရောက်ရနေဒီစတုတ္ထဇံဟာဟိုမှာပါလေပင်စမဇံနော်အဲ့တော့ချမ်းသာလည်းမရှိဘူးဆင်းရဲလည်းမရှိဘူးဝမ်းသာတာလည်းမရှိဘူးနှလုံးမသာတာလည်းမရှိဘူးဆိုတဲ့ဖြင့်ဒုက္ခပြုတ်သွားပြီဟုတ်တယ်မလားအဲဒုက္ခပြုတ်ပြုတ်ပြီးတော့ဥပိ္ပခဝေဒနာဝင်လာနော်ဧကကတာတော့ပါအေးဒါကြောင့်မို့ဦးဇင်းတို့သင်္ကြုံမှာဇန်၅ပါးနော်ပထမဇန်ဒုတိယဇန်တတိယဇန်သုတ္တဇန်ပင်စမဇန်ပါဠိတော်တွေမှာတုတ်တံပါဠိတော်တွေမှာများသောအဖြစ်ဇန်ဘယ်နှပါတော့၄ပါးအဲအဲ့ဒီနှစ်ခုနားလည်ထားနော်၄မျိုးလည်းပြောလို့ရတယ်၅မျိုးလည်းပြောလို့ရတယ်အဲဟတ်လိုက်မယ်ဆိုရင်ဘယ်လိုဖြစ်မလဲဇန်၅မျိုးမှာပထမဇန်ဒီဇန်၄မျိုးမှာပထမဇန်ဟုတ်လားဇန်၅မျိုးမှာဒုတိယဇန်ဒီဇန်၄မျိုးမှာမရှိဇန်၅မျိုးမှာတတိယဇန်ဒီဇန်၄မျိုးမှာဒုတိယဇန်ဇန်၅မျိုးမှာစုထဇန်ဒီဇန်၄မျိုးမှာတတိယဇန်ဇန်၅မျိုးမှာပစ္စမဇန်ဒီဇန်၄မျိုးမှာအဲစတုထဇန်နော်နောက်ခါကျတော့တမဘက်၈ပါးလို့ဆိုတဲ့ခါကျလည်းအဲဇန်၄ပါးနဲ့ပဲ explain လုပ်အောင်ဇန်ဒီရူပဇံအရူပဇံနှစ်ခုပေါင်းလိုက်ရင်၉ပါးလည်းဟုတ်တယ်၈ပါးလည်းဟုတ်တယ်။အဲဒီ၈ပါးကိုပဲတမဘ၈ပါးလို့တော့ကျွန်တော်ခေါ်လိုက်နော်။ဒါရင်အဲ့ဒါဆိုလိုတဲ့ဒီဝိတ္တနဲ့ဝိစာရောကောင်းပါ့။အဲတပြိုင်နဲ့တပြိုင်နဲ့ပယ်တာဒါပါပဲ။ပုဂ္ဂိုလ်ရဲ့အစွမ်း။အဲ၅ပါးလို့ရပြီတဲ့၅ပါးလုံးရပြီးတော့မှအဲ့ဒီဇံမကွဲမပဘဲနဲ့ဒီဘဝကသေးမယ်။နော်။နောက်ဘဝဓမ္မပြည့်သွားဖြစ်မယ်။ตัวดีๆลุบีแล้วไม่ผิดหรอกนับบีแล้วไม่ผิดหรอกดีซันย่ะดีซันเนี่ยตีดีซันเนี่ยตีเลยสัวโหดีซันกูวินซ้ําไหนเนี่ยอสวนชิพี่รอตีล่ะตะชั่วซันย่ะพี่รอตะจะจะปิดท่าแล้วซันวินซ้ําลงไม่ย่ะหรอกนะไอ้อันนี้ไม่สู้หรอกซันโหวินซ้ําย่ะไหนได้เฉยนี้ชื่อแต่ปู่กูก็ดาซันย่ะนี่แหละรู้สู้ย่ะ ဟုတ်လားတစ်ချိန်မှာဇံရအောင်အားထုတ်လို့ဇံရတာပဲနောက်ပိုင်းသူကမကောင်းတာတွေလုပ်မယ်သူ့မူဇံပစ်ထားမယ်ဇံပြောင်းဝင်စားလို့မရတော့ဘူးအဲ့လိုလည်းဖြစ်တယ်ဇံရှော့လို့ဆိုတာနော်အဲ့အဲ့လိုဇံမလျှော့ဘဲနဲ့ပေါ့ဟုတ်လားဒီပထမဇံရပြီးတော့သေရင်ပထမဇံပြင်မပုံမှာတွားဖြစ်မယ်ဒုတိယဇံတတိယဇံရပြီးတော့သေရင်ဒုတိယဇံပြင်မပုံမှာတွားဖြစ်မယ်နော်တတိယစတုထဆံရပြီသေရင်တတိယဆံပြမပုံမှာသွားဖြစ်မယ်ပစ္စမဆံရပြီတော့သေရင်စတုထဆံပြမပုံမှာသွားဖြစ်မယ်အဲ့ဒီဖြစ်တဲ့အခါမှာရူပဝဆရဝိဘစိတ်၅မျိုးသွားဖြစ်မှာကုသိုလ်စိတ်နဲ့အတူတူပဲနော်ဒါကြောင့်မို့ရူပဝဆကုသိုလ်စိတ်ကမှနေတူသည်ဒါဖြစ်ရင်ပါလေဝိတေဝိသရပိတိဒုက္ခဧကကတ္တနဲ့တကွာဖြစ်တော့ပထမဆံရူပဝဆဝိဘစိတ်ပုံဟုတ်ပြီဝိဘစိတ်၅မျိုးနော်ခါဒီဘုရားမှာပဲယဟန္တာဖြစ်ပြီးမှဒီဇံကြီးဝင်စားတယ်ပေါ့ဟုတ်လားဒီဇံကြီးရအောင်အထုတ်တယ်ယဟန္တာဖြစ်တော့ဇံမပါဘဲနဲ့လည်းဖြစ်နေတာပေါ့နော်သို့မဟုတ်ဇံရပြီးတဲ့နောက်ဇံကိုဟိုဝိပဿနာရှိပြီးတော့လည်းယဟန္တာဖြစ်နေတယ်အဲယဟန္တာမဖြစ်ခင်ကဇံကကုသိုလ်ဇံနော်ယဟန္တာဖြစ်ပြီးမှဇံကကရိယာဇံအဲ့လိုဇံလုံးဝမပါဘဲနဲ့လည်းပဲယဟန္တာဖြစ်နေတယ်ရဟန္တာဖြစ်တော့ဇံမပါဘူးသို့သောရဟန္တာဖြစ်ပြီးတော့မှဇံဝင်စားခြင်းနဲ့ဆိုရင်သူကကမ္မထာအထောဝန်ပေါ့လေအဲ့လိုဇံရရင်အဲ့ဒီဇံဟာဘာဖြစ်မလဲကိရိယာပေါ့နော်ရူပဝဆိုတဲ့ကိရိယာအဲ့ဒါလည်းပါလေပထမဇံကိရိယာစိတ်ဒုတိယဇံကိရိယာစိတ်တတိယဇံကိရိယာစိတ်သုတ္တဇံကိရိယာစိတ်ပင်စမဇံကိရိယာစိတ်ဒါကြောင့်မို့ပေါင်းလိုက်ရင်ကုသိုလ်စိတ်၅ပါးဝိပဿစိတ်၅ပါးကိရိယာစိတ်၅ပါးအာလုံးရူပဝဆရစိတ်15ပါးရူပဝဆရဆိုပါတော့ရူပဘုံမှာများသောအားဖြင့်ကျင်လီတက်ဖြစ်တတ်တဲ့စိတ်လို့ဆိုလိုတာပေါ့နော်ကာမဝဆရကဘာလို့ကာမဘုံမှာများသောအားဖြင့်ကျင်လီတက်တဲ့ရူပဝဆရဆိုတော့ရူပဘုံမှာများသောအားဖြင့်ဖြစ်တတ်တဲ့သို့သောကာမဘုံမှာမဖြစ်ဘူးလားဆိုတော့ဖြစ်တာမဖြစ်လို့ပဲရမလဲလူဖြစ်နေဇံရရင်ဒါကာမဘုံမှာဖြစ်နေတာပေါ့နော်အဲဒါများသောအားဖြင့်ဖြစ်တတ်တာကိုပဲသူပြောတယ်ဒါကြောင့်မို့ရူပဝဆရစိတ်15ပါးသူ့ကိုဒီစိတ်တွေကိုပဲဘာလို့ခေါ်လဲဇံစိတ်လို့ခေါ်တယ်နော်အဲ့တော့လူပုဂ္ဂိုလ်တွေအနေနဲ့သတိထားဖို့ကဇန်လို့ပြောလိုက်တာနဲ့ကောင်းကင်ပြန်နေနေတွေပါလိထင်းကုန်ကြလိမ့်မယ်ဟုတ်တယ်မလားဒီတိုင်းမထင်ဘူးနော်မဟုတ်ဘူးဇန်ရယုံနဲ့ technically ပြောမယ်ဆိုရင်ဇန်ရယုံနဲ့ကောင်းကင်မပြန်နေသေးဘူးဘာမှမလုံးနိုင်သေးဘူးဇန်ရလားသူကသူထိုင်ပြီးတော့ဇန်ဝင်စားပြီးတော့ချမ်းသာနေတာပဲရှိတယ်နော်စိတ်ချမ်းသာနေမယ်တမာတိကောင်းပြီးတော့စိတ်တည်ကြည်နေမယ်ဒါပဲရှိတယ်အကောင်းငင်ပြန်လာတော့တကူဖန်ဆင်းလာတော့သူများစိတ်တိလာတော့ဘာလို့ကအများကြီးလုတ်ယူအောင်အဘိညာဉ်ဆိုတဲ့အဆင့်ရောက်မှဖြစ်တယ်နော်အဘိညာဉ်အဆင့်မရောက်ဘဲနဲ့ပရမဇန်ဒုတိယဇန်နောက်ဆုံးပင်စမဇန်တော့ယူယူပင်စမဇန်ရနေုံနဲ့ဘာမှမလုံးနိုင်သေးဘူးအဲ့ဒါကိုနားလည်ထားနော်ဟိုတချို့ကဇန်ရတယ်ဆိုဇန်ရရင်ကောင်းငင်ပြန်နိုင်လားဘာလို့နိုင်လားလဲအဲ့လိုပြောလို့ရှိတယ်ပြီးတော့လူတွေနည်းနည်းဒီလိုပဲသိတာများတယ်ဟုတ်တယ်မလားကောင်းငင်ပြန်သွားရင်လည်းဆိုတော့ဟိုဇံပြောက်တယ်ဇံလျှော့တယ်နော်အဲ့လိုဆိုတယ်အမှန်ကတော့ဒီအခုဒီဇံစိတ်တက်တက်ရယုံနဲ့မပြီးသေးဘူးဒီဇံကနေပြီးတော့တခါအရူပဇံ၄ပါးကိုတခါကြောက်အောင်လှုပ်အောင်အဲ့လိုလှုပ်ပြီးတဲ့နောက်မှာဒီဇံ၉ပါးစလုံးကိုတခါလဲအပြာများလန်းလန်းကျင်းနေအောင်လှုပ်ပြီးတဲ့နောက်မှာတခါပင်စမဆံကိုအထူးတခါလှုပ်ရတယ်အဲ့ဒီခါကျမှအဘိညာဉ်ဆိုတာလည်းဖြစ်တယ်အဲ့ဒီဘိညာဉ်ဆိုတဲ့အဆင့်မရောက်သေးဘူးမရောက်သေးရင်တော့ဟိုကောင်းငင်ပြန်လာလို့ဘာလို့မဖြစ်နိုင်သေးဘူးရော
ကောင်းငင်ပြန်လာ
လို့ရှိတယ်အဲစာမတော့ဒါတွေရရှိတာပဲအဲ
ဖြစ်န
ိုင်တယ်ဖြစ်နိုင်တယ်အင်းပြန်နိုင်
ဘိညာဉ်ရမှာ
ဘိညာဉ်ရမှာအဲ့ဒီကရတော့ဘာလို့ရတယ်ဆိုတာရှိတယ်အစ်အကုန်ညီတဲ့ချက်တွေရှိ
ရှင်ရီးတော့ရန်ကုန်မှာတော့ကြာပြီတော့ညတကောင်းနေပါရောက်လာတဲ့အခါကျတော့ရှင်ချွေးပေါ်ပြားတဲ့ဖြစ်နေမှာလေဘာလို့ဆို
အဲ့ဒီပုံစံလေးဆိုင်ရတဲ့ပုံစံလေးလာပြီးတော့အဲ့
ဒီအချိန်ယူလို့မရှိအောင်အဲ့ဒါကတော့ဖြစ်နေ
ပြီးတော့ဖြစ်နေမယ်တရားထိုင်ရတရားမှန်တဲ့ဒီကိုသိကြည့်ရအဲ့ဒါဖြစ်နေတယ်ဟုတ်တယ်လူမရှိတဲ့အချိန်တို့လူဘာကုန်းလဲစိတ်ကြီးနေတဲ့အချိန်ပေါ့လူဆဲတဲ့အချိန်အဲ့ဒါမျိုးတို့လာပြီးတော့ဖြစ်နေတယ်ဒါကတော့ကြံဘာမေးချင်တာရှိလဲ
ဒီဆန်စီရောက်တော့တဲ့အချိန်
သူကတိရတိရတယ်ဟုတ်တယ်ပြီးတော့ဒီ
ကတိုင်းရှိတယ်လို့ကတိုင်းရှိနေလို့ if you
မျက်စိပိတ်ထားလိုက်ရင်တွေ့နေရလို့ရှိရင်ဒါသံ
စံမရောက်သေးဘူးပထမဘာခေါ်လဲဥက္ကဟနမိတ်အဆင့်ရှိတယ်နောက်တစ်ခါကျတော့ပฏิဘာကနမိတ်အဲ့ဒီပฏิဘာကနမိတ်ရောက်တဲ့အချိန်မှာဥပ္ပစာရဇံလို့ခေါ်တယ်ဇံအဆင့်မဟုတ်သေးဘူးဒီနိဗ္ဗာန်ဟုတ်ပေါ့အိမ်နီးနာချင်းလို့ပေါ့ဟုတ်လားဒီအိမ်မရောက်သေးခင်ဟိုအိမ်ဟိုအိမ်ပြီးရင်ဒီအိမ်ရောက်တော့မှာအဲ့ဒါဥပ္ပစာရလို့ခေါ်တယ်ဥပ္ပစာရကိုလည်းဇံလို့တော့သုံးတယ်ဇံအဆင့်မဟုတ်ဘူးအဲ့ဒီဥပ္ပစာရရောက်ပြီးတဲ့နောက်ကျတော့မှဇံအဆင့်ရောက်တယ်ဒီအင်္ဂါ၅မျိုးဝိတဝိဇ္ဇာဓာတ်တို့ကိုအဲ့လိုတကယ်ဟောပြတဲ့ခါကျတော့ဘာခေါ်လဲတကယ်သိတယ်ပေါ့ experience လုပ်နိုင်တယ်။ဝိတက်တဘောလေးထင်ရှားတယ်။ဝိဇ္ဇာဓာတ်တဘောထင်ရှားတယ်။တခါလေးလဲစိတ်နဲ့ဆိုတော့ဒီ10မိနစ်အတွင်းမှာဒီ5မိနစ်အတွင်းမှာဝိတက်ထင်ရှားစေပေါ့လေ။ထင်ရှားပါစေဆိုတဲ့စိတ်အဋ္ဌံတဘောမျိုးလုပ်ပြီးတော့ထိုင်။အဲ့ခါကျရင်ဝိတက်တဘောကအဲ့ကျတိတ်ထင်ရှားနေတယ်ဟုတ်လားအဝိဇ္ဇာတင်ရှားပါစေပေါ့ဟုတ်လားဒီဝိဇ္ဇာဝိဇ္ဇာတင်ရှားတော့သူကြည့်လို့လဲတိလို့လဲဆိုရင်အဲ့လိုလုပ်တာလို့လည်းရတယ်ဟုတ်တယ
်ကိယာသာဘာယဟန္တာနဲ့ဆိုင
်တယ်ယဟန္တာဖယားနဲ့ယဟန္တာဒါပဲဆိုင်တယ်ဟုတ်တယ
်
ဝိပဿနာကတော့ပြမာနဲ့ပဲဆိုင်တယ်ပြမာလေးနဲ့ပဲဆိုင်တယ်ရူပါစရပြမာပေါ့ရူပါစဘုံက16ဘုံရှိရမလို့တဘုံကနာမရှိတဲ့ဘုံဆိုတော့15ဘုံရူပါစ15ဘုံမှလည်းပဲဟိုပထမဇန်စိတ်ဆိုရင်15ဘုံလုံးနဲ့မဆိုင်ဘူးဟုတ်လားပထမဇန်စိတ်ကနောင်ဘုံမှန်းကြတော့သိလိမ့်မယ်ပစ္စမဘန်းကြတော့ပထမဇန်စိတ်က3ဘုံနဲ့ဆိုင်မယ်ဒုတိယဇန်စိတ်က3ဘုံနဲ့ဆိုင်မယ်တတိယဇန်စိတ်က3ဘုံနဲ့ဆိုင်မယ်သုတ္တဇန်လေးကြတော့9ဘုံလုံးနဲ့ဆိုင်မယ်ပေါ့လေအဲ့လိုတော့ပထမဇန်နဲ့တည်သွားရင်ဟိုကျပထမဇန်ဘုံသွားဖြစ်တာအဲ့တော့ပထမဇန်ဝိပယ်ရတယ်ပေါ့ဒုတိယဇံနဲ့ဒေတဲ့ဒုတိယဇံဝိပယ်ရတယ်အဲ့လိုသွားမှာ
ရှင်မင်းပฏิပဌာန်ဝိပဿနာကျဒီဇံမရနိုင
်မရနိုင်ဝိပဿနာတလန
်းဒီဇံမရ
မရ
သမထလို့
သမထခုနဟာလို့လို့ရော
လို့ဟ
ဲ့ဘာလို့ဆိုတော့ဝိပဿနာကအာယုံတစ်ခုတည်းကိုစွဲထားတာမဟုတ်ဝိပဿနာမှာရတဲ့တမာတိကသမထမှာရတဲ့တမာတိတော့အားမရှိဘူးအမှန်တကယ်အဲ့လောက်လည်းမလို့ဘူးအဲ့တော့ဝင်တဲ့ထွက်တဲ့ကိုပဲဟုတ်လားတမထဏီရှုမယ်အာထုမယ်ဝိပဿနာဏီအာထုတမထဏီအာထုပြီဆိုရင်ဝင်တဲ့ထွက်တဲ့ဒါကူပဲစိတ်ကစိတ်ကိုတည်ရှင်ထားရမယ်ဟုတ်လားဘေးဟာတွေကိုဘာမှအရေးမလုံးနဲ့အဲဆိုတော့ဝင်တဲ့ထွက်တဲ့ဝင်တဲ့ထွက်တဲ့ရည်တဲ့ဏီတွေပါလေရှိတယ်ဟုတ်လားခဏနာဏီတို့ပါလေရှိတယ်ဘာလို့ပဲလှုပ်လို့ဒီဟာကူပဲတခါလဲဆုတ်ကင်ထားတယ်လို့ပေါ့အဲ့ဒီနေ့ကသမထနေဟုတ်လားဝိပဿနာနေ့ကြတော့ဝင်းနဲ့ထွက်တဲ့ကူတော့ရှုတာပဲဒါမှလို့ရှုပုံချင်းလဲကွာတယ်သမထနေ့တော့ဝင်းနဲ့ထွက်တဲ့တာမှန်ရှုတာဝင်းနဲ့ထွက်တာဟုတ်ပဲဟိုပညာအနေနဲ့ရှုတာဝိပဿနာနေ့ကြတော့ဒါကိုပရမတ်မြင်အောင်ရှုတာပရမတ်ဆိုတာသူ့တဘောကိုတကယ်ပုံအောင်ရှုတာဒီထွက်လေဝင်လေဆိုတာဝါရောတဘာရောတက်မှာဘယ်လိုသဘောရှိလဲတွန်းကန်တက်တဲ့သဘောရှိတယ်ထောက်ကန်တက်တဲ့သဘောရှိတယ်အဲ့ဒီသဘောကိုမြင်အောင်ကြီးစိုက်ပြီးရှုပါစိတ်ဥတီချက်ကိုအဲ့လိုသွားတယ်ဘုမတရားကိုမြင်အောင်ရှုတော့မဟုတ်ဘာပညာပြီးတော့တခါဝိပဿနာအားထုတ်တဲ့ခါကျတော့သူ့ရှုနေမလို့ဘေးကအတန်းကြီးလာတယ်ကျေတော်အတန်းကြီးမြင်လိုက်အဲ့ဒီအတန်းလည်းရှုရတယ်ကိုယ်စိတ်ကဒီရှုတဲ့ထက်အပြည့်သွားတယ်ဒီစိတ်လည်းရှုရတယ်တခါလေစိတ်တူလာတယ်စိတ်တူလာလည်းရှိရပြောလာတယ်ပြောလာလည်းရှိရငါနားလာတယ်တနည်းနားလာအဲ့လိုဒီပစ္စုပန်အခိုက်အတန့်မှာထင်ရှားနေတာမှသမယကိုရှိရဝိပဿနာတမထလှုပ်နေပြီဆိုရင်နားနေလည်းနေပဲဟုတ်လားဒါပဲဒီတစ်ခုတည်းကိုပဲကံပြီးရှိရအဲ့ရှိတော့လည်းခုနလိုထွက်တဲ့ဝင်တဲ့ပင်းညက်ဟုတ်လားရှိရဒီကြတော့ပရမတ်ထူဖော်နေအောင်ကြိုးစားရတယ်အစတော့ပညာနဲ့ပဲစရတာပဲပညာမပါလဲရတော့မရဘူးကြားလာတဲ့ခါကျတော့အဲ့ခုနသဘောမြင်အဲတမထမှာတမာတိအကောင်းကောင်းကြီးလို့တယ်ဝိပဿနာမှာတမထလောက်မလို့သို့တော့တမာတိမပါလဲရတော့မဖြစ်ဘူးပေါ့တခါဝိပဿနာတမထနဲ့ဝိပဿနာကိုတမထအရင်အားထုတ်ပြီးတော့မှဝိပဿနာအားထုတ်လို့လည်းရတယ်နော်ဝိပဿနာအားထုတ်ပြီးတော့မှသမထသဘောပါတာလည်းရတယ်။ဝိပဿနာနဲ့သမထနဲ့ဝိပဿနာကိုအဆုံးအဆုံးအားထုတ်တာနေလေးရှိတယ်။အဲ့လိုအမျိုးမျိုးရှိတယ်။အဲ့တော့ရှင်းလုံးကတော့အချိန်လေးများများပေးနိုင်ကြတယ်။ ကျော်တော့မြတ်စွာဘုရားနဲ့တွေ့တဲ့အခါဟောလာမြတ်စွာဘုရားမရှိလည်းပဲဟိုတစ်ဖက်ကြီးလေးရှိသေးတဲ့အခါမျိုးမှာကြတော့ကိုလူတွေကဇန်းဇန်းပေါ့နည်းနည်းပို့ပြီးတော့တွေ့လာတယ်ဆိုတော့ဇန်းပထမရအောင်အားထုတ်လိုက်ဇန်းရအောင်အားထုတ်ပြီးတော့မှအဲ့ဒီဇန်းကိုအနိစ္စဒုက္ခတတ္တမြောင်ရှုတာဇန်းကိုရှုတာခုနဝိတ္တဝိသရကိုပဲရှုတာအဲ့ကြတော့ဝိပဿနာဖြစ်တယ်ဇန်းကိုပထမတမထနဲ့ဇန်းရအောင်အားထုတ်လိုက်တယ်ဒီဇန်းကိုဝိပဿနာရှုတို့မှဇံဝင်စားတယ်ဇံဇံကနေပြီးတော့ထလိုက်တယ်ထဆိုလူထတာမဟုတ်ဇံစိတ်ထတာဟုတ်လားဇံကနေထပြီးတော့ရှုကျင်တာကိုပဲဝိပဿနာရှုလိုက်တယ်အဲ့ဒါကတမထအရင်အားထုတ်ပြီးတော့ဝိပဿနာသွားတယ်နေဝိပဿနာအားထုတ်ပြီးတော့တမထဆိုတာကတော့ဇံရတဲ့တမထမျိုးမဟုတ်ဘူးစဆာချင်းကိုဝိပဿနာအားထုတ်ပြီးတော့တချင်းကျတော့စိတ်ကတီးသွားတာအဲ့ဒါကိုပဲတမထလို့သုံးတယ်အဲ့ဒါခုနကလူဇံရအောင်ထုတ်တဲ့တမထမဟုတ်တော့အဲ့လိုစိတ်တည်ပြီးတော့ယုံ nant တဘောတွေမြင်ကုန်အဆုံးအဆုံးအားထုတ်တယ်တွဲပြီးတော့အားထုတ်တယ်ဆိုတော့ကျတော့ပထမဇန်ဝင်စားလိုက်တယ်ဟာပြီးတော့ပထမဇန်ထားပြီးတော့သူ့ကိုပဲပြောကြပါဦးရှုလိုက်နောက်ဒုတိယဇန်ဝင်စားတယ်ရှုတယ်ဝင်စားလာကတမထရှုလာကဝိပဿနာတတိယဇန်ဝင်စားတယ်ရှုတယ်အဲ့လိုလှုပ်လှုပ်တွိုင်းနဲ့ဝိပဿနာတက်သွားတာအဲ့ဒါကအဆုံးအဆုံးအားထုတ်